ဘုဒ္ဓမတာရ17ရက်6လ2003ခုနှစ်အကြောင်းသမုဒ္ဒယအကျိုးဒုက္ခမှတ်3သစ္စာတရားရှုွက်59မိနစ်အချိန်ကပ်ပြသူစဉ်တို့ကိုစီကွန်ကခန္ဓာကိုယ်စီရထားကြပါလေဒီရထားတဲ့ခန္ဓာကအကြောင်းသမုဒ္ဒယကြောင့်မလို့အကျိုးဒုက္ခသစ္စာဆိုတဲ့ခန္ဓာ5ပါးယုံနာ5ပါးကိုရထားတာလို့ဒီသစ္စာတရားဆိုတဲ့အမှန်တရားကိုမသိဘူးဆိုရင်ဝင်လာတဲ့ခန္ဓာကိုကြာမြမာရီယဖန်ဆင်းတယ်လို့လဲယူခြင်းယူနိုင်ပါတယ်။သာဝေယဘုရားသခင်ကဖန်ဆင်းတယ်လို့လဲယူခြင်းယူနိုင်တာပဲ။လူတို့ကိုစိတ်တစ်မျိုးဆိုတဲ့အတိုင်းပဲကိုကြိုက်တယ်လို့ကိုထင်တယ်လို့အမျိုးမျိုးယူဆနိုင်တာပါပဲ။လူဆိုတာမြောက်ကဆင်းသက်လာတယ်ဆိုပြီးယူခြင်းလဲယူမှာပဲ။ဒီယူတွေကတော့ဘလို့ပဲအယူဝါဒတွေအမျိုးမျိုးကွဲပြားပြီးဖြစ်စေဘုရင်တို့ရရှိထားတဲ့ကိုယ်စီကိုယ်ကရရှိထားတဲ့ခန္ဓာရဲ့အမှန်တရားတော့ဘုရားရှင်ကိုရောမြတ်ကြီးကဒီစဉ်ချင်းနဲ့ကဘာတသိန်းပါဠိချင်းမှရရှိခဲ့တဲ့သိစရာမှန်သမျှအလုံးစုံသောတရားတွေကိုချွင်းချက်မရှိအကုန်စင်သိတဲ့သမ္မညတဉာဏ်တော်ကြီးနဲ့ဖော်ပြခဲ့တဲ့ဘုရင်တို့ရဲ့ခန္ဓာဖြစ်စဉ်ကတော့အကြောင်းသမှုတရားကြောင့်အကျိုးဒုက္ခဖြစ်တယ်ဆိုတာပါပဲတခြားပါတော်ဝင်ကြီးယူဆတယ်ဆိုတာလဲကိုယ့်ရဲ့ဉာဏ်မှအစဉ်အဆက်ဒီလိုယုံကြည်လာခဲ့လို့ဆိုတော့ဒီဘဝမှာရရှိလာတဲ့အသိဉာဏ်လေးနဲ့ဘလိုတွေးဒီလိုတွေးပြီးတော့မှယူဆတာမျိုးတဘဝသာရတဲ့အသိဉာဏ်လေးနဲ့ခင်မြင်ယူဆချက်ကောက်ချက်တွေမျိုးမျိုးဆွဲထားတာပါဘုရင်တော်ဘုရားရှင်ကိုရောင်မြတ်ကြီးကတော့ဒီတစ္ဆာဆိုတော့ဘယ်တော့မှမကြောင်းလဲတဲ့အမှန်တရားကိုဖော်ထုတ်ပေးဖို့အတွက်သူဖော်ထုတ်တဲ့အမှန်တရားလူတွေယုံကြည်ဖို့အတွက်ဒီတမညတဲ့ဉာဏ်တော်ကိုရရှိပြီးတော့မှဘုရားအဖြစ်ကိုရဖို့အတွက်၄သိန်းချင်းနဲ့ကဘာတသိန်းတိတိပါဠိဖြစ်ရတာပါဒီလိုပါဠိဖြစ်ပြီးတော့မှရရှိလာတဲ့သိစရာမှန်သမျှကိုချွင်းချက်မရှိသိတဲ့သမယတဉာဏ်တော်ကြီးနဲ့ဖော်ထုတ်ပေးခဲ့တဲ့အမှန်တရားပါပဲဒီမှန်တရားကအင်မတန်သိမ့်ဝိညံနေလို့တဲ့အတွက်ဆရာပြောတဲ့အဆုံးအမအတိုင်းမတင်ကြမအားထုတ်ဘူးဆိုရင်တော့ဒီမှန်တရားကိုယုံကြည်လက်ခံနိုင်ဖို့ခဲရဲပါလေကိုယ်ကဥပဒနာရှိကြည့်တဲ့အခါကျမှအကြောင်းသမှုရာကြောင့်အကျိုးဒုက္ခဖြစ်တယ်ဆိုတာဒီခန္ဓာထဲမှာရှိတဲ့အကြောင်းအကျိုးတွေကိုလောဘဒေါသမောဟလဲလာနေလေဒီအကြောင်းအကျိုးတွေကိုပို့ပြီးတော့မှနားလည်လာနေလေပါဘူးဒီလိုနားလည်လာတဲ့အခါကျမှဖျားဖော်ထုတ်ပြီးခဲ့တဲ့တစ္ဆာတရားကြီးကအင်မတန်မှန်ကန်တယ်ဆိုတာသိပြီးတော့မှဖျားပေါ်မှာမတုံမလုံယုံကြည်လာတာပါပဲဖျားကိုပို့ပြီးတော့မှနားလည်နေလေဖျားကိုမတုံမလုံပို့ပြီးတော့မှယုံကြည်နေနေပါပဲဒီတရားကိုနားလည်ဖို့ဆိုတာလဲဖျားခင်းနေခဲ့တဲ့မဂ်ကင်၈ပါးဆိုတဲ့ဝိပဿနာအားထုတ်တဲ့လမ်းကလွဲရင်တခြားဉာဏ်နဲ့ဖျားဟောခဲ့တဲ့သစ္စာတရားတွေမှန်ကန်တယ်ဆိုတာကိုသိရှိဖို့မလွယ်ဘူးလားပါဘူးဖျားကအကြောင်းသမှုရာကြောင့်အကျိုးဒုက္ခဖြစ်တယ်တဲ့အကြောင်းသမှုရာဆိုတာကအတိတ်ကဥစဉ်လို့သမှုရာသစ္စာလို့ခေါ်တဲ့အဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာနဲ့သင်္ခါရတွေဦးဇင်းတို့ပြုလုပ်ခဲ့တယ်။ဒါကြောင့်မလို့ဒီဘဝမှာဝိညာဉ်နဲ့ရုပ်သက်လာရင်ကဖတ်တဝေနာလို့ခေါ်တဲ့အတိတ်ကိညာတ ত্ত্ব ဝါတိုင်းကိုထုံပြီးပြောလိုက်မယ်ဆိုရင်ဒီခန္ဓာ၅ပါးယုံနာ၅ပါးပါပဲ။တ ত্ত্ব ဝါအများစုအတွက်ဇမဘုံကယူပတ်ခန္ဓာဆိုတဲ့ခန္ဓာတစ်ပါးလေးရှိတဲ့တ ত্ত্ব ဝါတွေကြတော့ခန္ဓာ၅ပါးတော့မရှိပါဘူး။ဒါမဲ့သူလည်းခန္ဓာတော့ရတာပဲ။အကြောင်းသမှုတရားကြောင့်မလို့ဝိဇ္ဇာသင်္ခါရကြောင့်မလို့ဒီဘဝမှာခန္ဓာ၅ပါးရခြင်းရမယ်ခန္ဓာတစ်ပါးလေးရခြင်းရမယ်ဒီခန္ဓာတစ်ပါးလေးရလဲအဝိဇ္ဇာပစ္စယသင်္ခါရမသိမှုကြောင့်မလို့မတော်လာလုပ်တဲ့အတွက်သင်္ခါရပစ္စယဝိညာဏံဆိုပြီးတော့မှခန္ဓာတစ်ပါးရတာပါပဲခန္ဓာ၄ပါးရရင်လဲယုံရှိပဲနဲ့စိတ်နဲ့စိတ်တိတ်ဆိုတဲ့နံခန္ဓာ၄ပါးပဲရှိရဲ့တ ত্ত্ব ဝါရီလဲအဝိဇ္ဇာပစ္စယသင်္ခါရမသိမှုကြောင့်မလို့မတော်လာလုပ်ခဲ့လို့ဒီဘဝမှာကျတော့ခန္ဓာ၄ပါးရတယ်ဥဒိလို့လူခန္ဓာ၄အပယ်၄ပါးခန္ဓာ၄ဓာတ်ခန္ဓာ၄ဒါရီကခန္ဓာ၅ပါးဒီခန္ဓာ၅ပါးရတာလဲအကြောင်းသမှုရကြောင့်မလို့အကျိုးဒုက္ခတစ္ဆာဆိုတဲ့ခန္ဓာ၅ပါးရတာပါလေသုံးသပ်ပုံမှာရှိရှိမြတ်တ ত্ত্ব ဝါတိုင်းအတွက်အကျိုးဝင်တဲ့ပိဋကမုပ္ပတ္တိရတော်ကြီးကိုဆရာဟောပြခဲ့တာပါလေဥဒိလို့ဒီဘဝမှာလဲယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်စေရီဖြစ်စေ၊ချမ်းသာရီဖြစ်စေ၊ပညာတတ်သည်ဖြစ်စေ၊ပညာမတတ်သည်ဖြစ်စေ၊လူသမီးအကုန်လုံးဥပဒနာအားထုတ်တဲ့
အလုကလွှဲရင်တရားခင်ကိုရမြကြီးပြောပြခဲ့တဲ့မဂ္ဂင်၈ပါးနန်းပေါ်မှာကိုယ်ခန္ဓာရဲ့အမှန်တရားကိုသတိပညာနဲ့စောင့်ကြည့်နေတဲ့အချိန်ကလွှဲရင်ကျန်တာတွေအကုန်လုံးဘာတွေပဲလုပ်ပြီးဖြစ်စေဘလောက်ပဲလူတန်းသိက္ခာကြီးဖြစ်စေဘလောက်ပဲမကောင်းမှုတွေလုပ်ပြီးဖြစ်စေဘလောက်ပဲကောင်းမှုတွေလုပ်ပြီးဖြစ်စေသမထာတွေမသိမချင်းကျင့်ကြံအားထုတ်ပြီးဖြစ်စေဘာတွေအကုန်လုံးကနောက်ကဥစဉ်လို့ရည်ရောက်သွားမယ်ဂျမတိရောက်သွားမယ်အတဲလေးပါကျသွားမယ်ဒီလိုရောက်သွားပြီဆိုရင်ဒီဘွားမှာလုခဲ့တာတွေအကုန်လုံးကချုပ်ပြီးပြောလိုက်မယ်ဆိုရင်အဝိဇ္ဇာပြည့်စရာသင်္ခါရပါပဲမသိဘူးကြောင့်မလို့မတော်တာလုခဲ့တာဘာကြောင့်မလို့မဟုတ်တဲ့ခန္ဓာ၅ပါးဆိုတဲ့ဒုက္ခတစ္ဆာကြီးသင်္ခါရပြည့်စရာဝိညာဉ်ဉာဏ်ဆိုပြီးတော့မှခန္ဓာ၅ပါးဒုက္ခတစ္ဆာကြီးကိုရရှိနေပါလေအဲ့တော့ခန္ဓာ၅ပါးဆိုတဲ့ဒုက္ခတစ္ဆာရတယ်ဆိုတဲ့ဟိုကဘွားမေတ္တာတစ္ဆာမလုတ်ခဲ့လို့အကြောင်းတမှုရိယလုတ်ခဲ့တဲ့အတွက်အကျိုးဒုက္ခတစ္ဆာဆိုရက်ခန္ဓာ၅ပါးခန္ဓာ၄ပါးခန္ဓာ၃ပါးကိုယ်စီကိုယ်ကရရှိထားကြတာဒါကြောင့်မလို့အကြောင်းတမှုရိယကြောင့်ဖြစ်ရတဲ့အကျိုးဒုက္ခတစ္ဆာပါပဲဒါတော့အဝိဇ္ဇာပစ္စယအဝိဇ္ဇာနဲ့သင်္ခါရဆိုရက်မသိမှုကြောင့်မလို့မတော်တာလုတ်တာအဝိဇ္ဇာကတစ္ဆာ၄ပါးကိုမသိတာအဲဒီအဝိဇ္ဇာဘယ်အချိန်ရှိလဲဆိုတော့ဦးဇင်းတို့တရားမရှိမဲ့မရှိမဲ့တဲ့အချိန်တိုင်းမှာအဝိဇ္ဇာနဲ့နေတာပဲကိုယ်ခန္ဓာရဲ့အမှန်တရားခန္ဓာဖောက်ပြန်ပြစီးမှုဉာဏ်လေးနဲ့မသိတဲ့အချိန်တိုင်းသိတဲ့ဉာဏ်လေးမရှိတိုင်းမရှိတိုင်းမရှိတဲ့အချိန်တိုင်းအချိန်တိုင်းအခုပေါ်လာတဲ့ကြားစိတ်ကလေးပြတ်သွားတာကိုမသိလိုက်တိုင်းအခုပေါ်လာတဲ့မြင်စိတ်ကလေးအခုပေါ်လာတဲ့နာမ်လေးစိတ်ကလေးအခုမှရှားပေါ်မှာပေါ်လာတဲ့ရှားစိတ်ကလေးအခုမှပေါ်လာတဲ့မနောဒွာယမှာတွေးစိတ်ကလေးဒီစိတ်ကလေးကိုစိတ်ပြတ်သွားပါလားလို့သိလိုက်တယ်ဆိုရင်အဲ့သိတဲ့ဉာဏ်ကမေတ္တာစိတ်ပါပဲဝိပဿနာဝိဇ္ဇာဉာဏ်ဒီလိုအခုပေါ်အခုပြောက်အခုဖြစ်အခုပြက်ဒါလေးတွေကိုသိသိနေတယ်ဆိုရင်တော့ဒီသိတဲ့အချိန်လေးမှာဒီသိတဲ့စိတ်လေးကအဝိဇ္ဇာကိုချုပ်စေပါတယ်သင်္ခါရကိုလည်းချုပ်စေပါတယ်သမုဒယတစ္ဆာတွေကိုဒီသိတဲ့ဉာဏ်လေးကမေတ္တာတစ္ဆာဆိုတာကြံဖြတ်တယ်ဆိုတာအဝိဇ္ဇာသင်္ခါရတဏှာဥပါဒံကံဒီသမုဒယတစ္ဆာတွေကိုဖြတ်ချလိုက်တာပါပဲဖြစ်ဖို့မရဘဲနဲ့ဖြစ်ပြီးမှဖြတ်တာမဟုတ်ပါဘူးအခုပေါ်လာတဲ့ကြားစိတ်လေးကိုသတိထားရဆိုရင်ဖြတ်တယ်ဆိုမကြားရကကြားတဲ့သဘောလေးပေါ်လာသိလိမ့်မယ်။ဖြစ်ချင်းပေါ်လာတဲ့ကြားတဲ့သဘောလေးဘာတိုင်းညာတန်ဆိုတာသိတာကနောက်မှသိတာပါ။အရင်ပေါ်လာတာဖြတ်တယ်ဆိုကြားတဲ့သဘောလေးပေါ်လာတာ။ဉာဏ်လုံးလေးဖွင့်လိုက်တယ်ဆိုရင်ဖြတ်တယ်ဆိုဉာဏ်လုံးနဲ့အစင်းနဲ့အရင်တိုက်ဆိုင်တဲ့မြင်တဲ့စိတ်လေးကအရင်ပေါ်ရပါလေ။တွေးတဲ့နာမ်နဲ့လို့မသိခင်နှာခေါင်းချီနဲ့အနှံ့နဲ့အရင်တိုက်ဆိုင်တဲ့နှာခေါင်းမှာခန္ဓာ၅ပါးလေးအရင်ပေါ်ရပါလေ။နာမ်နဲ့သဘောလေးအရင်ပေါ်ပါလေ။ဒီသဘောလေးကိုကသတိထားရင်သိပါလေ။သတိထားပြီးသိတာနဲ့ဒါမျိုးဉာဏ်လေးနဲ့စက်ပြီးလို့တွေးလိုက်တဲ့အချိန်မှာပေါ်လာ ਉਹ လည်းသိတယ်သတိထားရင်ပေါ်လာသိတယ်စက်ပြီးလို့တွေးတဲ့အချိန်မှာကိုယ်ကတွေးတဲ့စိတ်နဲ့သက်ရှင်တာဖြစ်တဲ့အတွက်ဒါလေးကိုမရှိဘူးလို့တွေးလိုက်တယ်ဆိုရင်လည်းအခုပေါ်လာတာလေးကိုလည်းလည်းအိဋ္ဌာပဲဆိုပြီးတော့မှဉာဏ်လေးနဲ့တွေးလိုက်တယ်ဆိုရင်လည်းအဲ့တွေးတဲ့ဉာဏ်လေးကတော့မေတ္တာပစ္စာပါပဲအဲ့ဒါကျတော့ဝိဇ္ဇာပစ္စယအတ္တင်္ခါရဖြစ်သွားပါတယ်သိတဲ့ဉာဏ်လေးကဝိဇ္ဇာဉာဏ်ဖြစ်တဲ့အတွက်ဝိဇ္ဇာထုတ်တယ်သမုဒယပစ္စာတွေကိုဖြစ်ကုန်မြာပဲနဲ့ချုပ်စီပါလေတကယ်လို့အခုပေါ်လာတဲ့ကြားစိတ်ကလေးကိုဖြစ်ပြီးပြတ်သွားတယ်လို့သိတဲ့ဉာဏ်မဝင်ဘူးဆိုရင်တော့ကြားတာနဲ့သူ့ရဲ့ဓမ္မကြီးရာမှာအတိုင်းကြားတဲ့စိတ်ကလေးဖြစ်ပြီးပြတ်သွားတာကိုမသိတဲ့အတွက်အဝိဇ္ဇာရှိတယ်အဝိဇ္ဇာရှိတယ်ဆိုရင်သင်္ခါရဆိုတဲ့ပြုပြင်တဲ့သဘောလေးရှိတယ်ဘာလို့ပြုပြင်လဲဆိုတော့တဏှာဥပါဒံကံဆိုတဲ့ကြားတဲ့အတန်လေးကိုနှစ်သက်သက်တဏှာဒီတဏှာဆိုတဲ့ခန္ဓာ၅ပါးဖြစ်ပြီးပြတ်သွားတယ်ကြားတဲ့အချိန်မှာတော့ကြားတဲ့စိတ်နဲ့သက်ရှင်တာပဲဒီကားတဲ့ဒီကိုဖြစ်ပြီးပြတ်သွားတယ်လို့သီလုံးလေးမေတ္တာတစ္ဆာဆိုတဲ့သီလုံးလေးမဝင်လိုက်ဘူးဆိုရင်အဝိဇ္ဇာသင်္ခါရပြုပြင်တဲ့အတွက်ဒီကားတဲ့တန်လေးကိုမြစ်တက်တယ်ဆိုတဲ့သဏ္ဍာန်အင်မတန်တော့တိမ်မွေ့ပါလေ။အဋ္ဌပညာအားကောင်းလာတဲ့အခါမှာဒီပိဋကသမုပ္ပါဒ်ကိုကိုယ်ခန္ဓာထဲမှာတိတိကျကျမြင်နိုင်ပါလိမ့်မယ်။မြင်ပြီဆိုရင်တော့ပယ်နိုင်တာပဲ။ဘာဖြစ်လို့ပြင်မှန်းတော့မသိဘူးဆိုရင်တော့ကိုယ်ယံကိုရှာလို့တော့မတွေ့ရင်တော့ဒီယံကိုဘယ်နည်းနဲ့မှသတ်ပြနိုင်မှာမဟုတ်ပါဘူး။ကိုယ်ပိဋကသမုပ္ပါဒ်လဲနေရအောင်မှမသိရင်ဒီနည်းနဲ့မှမဖြတ်နိုင်ပါဘူး။အခုကြားရဆိုရင်ကြားတဲ့စိတ်ကလေးပေါ်လာရင်ဒီရနဲ့ဒါလေးဖြစ်ပြီးပြတ်သွားတာကိုသီလုံးလေးမဝင်လိုက်တာနဲ့သူ့ရဲ့ဓမ္မနိယာမအတိုင်းအဝိဇ္ဇာသင်္ခါရနေပြီးတော့မှကြားတဲ့တန်လေးကိုမြစ်တက်တယ်ဆိုတဲ့သဏ္ဍာန်အဲ့ဒါကျတော့ရင်းမြစ်မှာပေါ်ပါတယ်။သဏ္ဍာန်ခန္ဓာ၅ပါးနဲ့ဥစဉ်တော့အသက်ရှင်တယ်။ကြားစဲမှာကြားစဲခန္ဓာ၅ပါးဒီရနဲ့အဝိဇ္ဇာသင်္ခါရကသီလုံးလေးမဝင်တဲ့အတွက်ဒီကြားစိတ်လေးကိုဒါဖြစ်ပြီးပြတ်သွားပါလားလို့သီလုံးလေးမဝင်လိုက်တဲ့အတွက်ရှုတဲ့ဉာဏ်မဝင်လိုက်တဲ့အတွက်သူရဲ့ဓမ္မနိယာမအတိုင်းကြားတဲ့တန်လေးကိုမြင့်တက်တဲ့သနာခန္ဓာ၅ပါးရေညွတ်မှဖြစ်ပါတယ်ဒီသနာခန္ဓာ၅ပါးလဲဖြစ်ပြီးပြတ်သွားပြန်တဲ့အခါကျတော့ဥပါဒံဆိုရဲကြားတာလေးကို ထပ်ပြီးတော့မှဆွေးနွေးတဲ့တဏှာအကြီးစားခန္ဓာ၅ပါးဖြစ်ပြီးကျက်ပါတယ်ပြီးတာနဲ့ဒီတန်လေးကိုထပ်ပြီးတော့မှရှားဖို့အတွက်နားဆွေးဖို့အားထုတ်တဲ့ကာမဘဝဆိုတဲ့ခန္ဓာ၅ပါးဖြစ်ပြီးကျက်သွားပါတယ်ဒါသူ့ရဲ့သမာဓိညာမှာကာမဘဝရောက်သွားပြီဆိုတဲ့အခါကျမှနောက်ထပ်ခြားစိတ်ကလေးထပ်ပြီးဆိုပေါ်တာပါပဲအဲခြားစိတ်ကလေးတစ်လုံးနဲ့တစ်လုံးကြားထဲမှာမြင်စိတ်လေးတစ်ခုနဲ့တစ်ခုကြားထဲမှာနာစိတ်လေးတစ်ခုနဲ့တစ်ခုကြားထဲမှာသမမပေါ်တဲ့အရာတာပြီးတဲ့စိတ်လေးတွေတစ်ခုနဲ့တစ်ခုကြားထဲမှာမလို့တော်ရမှာပေါ်တဲ့တွေးတော်တဲ့စိတ်လေးတွေတဏှာစိတ်လေးတွေဝန္တာတဲ့စိတ်လေးတွေဒီစိတ်လေးတွေတစ်ခုနဲ့တစ်ခုကြားထဲမှာသနာဥပါဒံကံဆိုတဲ့ပိဋကမုကကအဝိဇ္ဇာသင်္ခါရရှိတယ်ဆိုရင်သူကနေပြီးတော့မှပြုကျင်နေတဲ့ဓမ္မနိယာမအတိုင်းကံမြောက်နေတာပါပဲဉာဏ်လေးဖွင့်လိုက်သနာဥပါဒံကံရေသိမ်းနောက်ကသနာဥပါဒံကံနားလေးဆွင့်လိုက်သာသိနောက်ကတဏှာဥပါဒံကံသံပေါ်မှာရတာလေးစားလိုက်သာသိလေးတစ်ခုနောက်ကတဏှာဥပါဒံကံဒါဥစဉ်လို့ရဲ့ပိဋကမုပ္ပတ်သူ့ရဲ့ဓမ္မနိယာမအတိုင်းလဲနေတာပါပဲအဲ့ဒါဘာလို့လဲလဲဆိုတော့မသိတဲ့အဝိဇ္ဇာသင်္ခါရကြောင့်မလို့တဏှာဥပါဒံကံဆိုတဲ့သမုဒယတစ္ဆာကြီးဖြစ်ရပါတယ်အဲ့တော့ဥစဉ်လို့ကိုစီကောင်ကဒီဘဝမှာတရားမရှိမှဘူးဆိုရင်သမုဒယတစ္ဆာဆိုတဲ့အဝိဇ္ဇာသင်္ခါရရဲ့သံဒီတတိနဲ့တဏှာဥပါဒံကံနေပဲဦးဇင်းကကြိုးစားနေတာပါပဲအဲ့တော့ဆရာပြောတဲ့အတိုင်းသတိပညာလေးနဲ့ဝရဓမ္မသင်္ခါရတဲ့အပမဒိနာတမ္မာဒိဋ္ဌဖြစ်ပေါ်လာတဲ့သင်္ခါရတရားတွေကပြက်တာကြီးပဲအဲ့ဒါလေးကိုမမေ့မလျော့တဲ့သတိနဲ့စောင့်ကြည့်နေဖို့ဒီလိုစောင့်ကြည့်တဲ့ဝိပဿနာရှိတဲ့လူကိုမလုပ်ဘူးဆိုရင်တော့ဦးဇင်းတို့အနေနဲ့ဘာအောင်ပဲလုပ်ကြည့်ဖြစ်သေးရှုံးပြီးပြောလိုက်မယ်ဆိုရင်တော့ဝိဇ္ဇာပစ္စယသင်္ခါရပဲမသိမှုကြောင့်မလို့မတော်တာလုပ်နေတာပဲဘာလို့မတော်တာဆိုလဲဆိုတော့ဒီကံမြောက်သွားပြီဆိုရင်ခုပစ္စုပန်ဘဝမှာဥစဉ်တို့လုပ်တဲ့ကံတွေတည်းကတကံကံကတော့ဥစဉ်တို့နောက်ဆုံးသုတိစိတ်ကြတဲ့အခါမှာဝင်ပြီးအကျိုးပေးပြီးတော့မှဘာကိုအကျိုးပေးမလဲဆိုတော့နိရောဓဆိုတဲ့နိဗ္ဗာန်ကိုတော့အကျိုးမပေးပါဘူးဥစဉ်တို့ကအဝိဇ္ဇာသင်္ခါရဆိုတဲ့သမုဒယတစ္ဆာအုပ်ချုပ်တဲ့ကံတွေကျိုးသားနေတဲ့အတွက်ဒီကံကအကျိုးပေးတယ်ဆိုရင်ခန္ဓာ၅ပါးဆိုတဲ့အခုလိုပဲဖြစ်ပြီးပြတဲ့ဒုက္ခတစ္ဆာခန္ဓာ၅ပါးပဲရပါလိမ့်မယ်ကမ္မဘဝပစ္စယဇာတိဇာမရဏသောကပရိဒေဝဒုက္ခဒေါမနတဥပယတာဆိုတဲ့ပရိစ္ဆသမုပ္ပဒုက္ခအဆူကြီးပဲကိုယ်ပိုင်ရဖို့အတွက်ဆက်ကနိုင်ဆက်ကနိုင်ကြိုးစားနေတဲ့အတွက်ဘုရားတို့အနေနဲ့ဒုက္ခနဲ့သမုဒိယနဲ့ပဲလဲနေတာပါပဲပေါ်လာတဲ့ဈာစိတ်လေးကဖြစ်ပြီးပြတ်သွားတဲ့ဒုက္ခသစ္စာဒါလေးကိုဖြစ်ပြီးပြတ်သွားတယ်လို့သိတဲ့မေတ္တာသစ္စာမဝင်တဲ့အခါကျတော့ဝိဇ္ဇာသင်္ခါရနေပြီးတော့မှတဏှာဥပါဒံကံဆိုတဲ့ဝိသရမုပ္ပတ်ကိုသူ့ရဲ့ဓမ္မနိယမအတိုင်းဆက်သွားတာပါပဲဝိဇ္ဇာပစ္စယသင်္ခါရဆိုတာသစ္စာမသိတဲ့အတွက်ခန္ဓာ၅ပါးဒုက္ခသစ္စာတွေကိုမယံမနာဒဏ္ဍဇတိပြုပြင်တတ်တဲ့သဘောတွေဦးဇင်းတို့အနေနဲ့အဝိဇ္ဇာလို့ဆိုင်ဖို့ဆွဲရဲဆိုတာကဒါသစ္စာလေးပါမသိတဲ့အတွက်အဝိဇ္ဇာလို့ဆိုင်ဖို့ဆွဲတယ်ဒီလိုအဝိဇ္ဇာလို့ဆိုင်ဖို့ဆွဲခံရတဲ့လူလောက်တာတွေအကုန်လုံးကသစ္စာလေးပါမသိတဲ့စိတ်နဲ့လောက်တာတွေအကုန်လုံးကသင်္ခါရပါပဲဒါတွေတည်းကမှဒီဘောမှာကိုကြည့်နေတာလေးကြည့်တယ်ပြောနေတာလေးပြောတယ်စားနေတာလေးစားတယ်ဒီအသေးစိတ်တွေအခုချင်းတစ်ခုချင်းလောက်တာတွေကိုပြောတာမျိုးကြတော့ကာမဘဝဆိုတဲ့ဘောမျိုးပါပဲသင်္ခါရကအုပ်ချုပ်တဲ့အတွက်ဒီကာမဘဝကိုဖြစ်တာပါပဲသင်္ခါရဆိုတာတော့ချုပ်ပြီးတော့မှပြောတာပါပဲအဲဥစဉ်လို့တဏှာအလုံးလောက်လာခဲ့တာတွေအကုန်လုံးကိုလည်းလူတွေနဲ့ဒီမြမာတွေဖြစ်ခဲ့တယ်စတဲ့ဝင်းကြီးတွေဖြစ်ခဲ့မယ်အပေလေးပါတရိတ်ဆန်တွေဖြစ်ခဲ့မယ်ငရဲကြခဲ့မယ်ဒါတွေအကုန်လုံးရောက်တဲ့ဘဝမှာဘာတွေလုပ်နေလဲဆိုရင်တော့ချုပ်ပြီးပြောလိုက်မယ်ဆိုရင်ဝိဇ္ဇာဖြစ်စရာသင်္ခါရပဲမသိမှုကြောင့်မလို့မတော်တာလုပ်ခဲ့တာ။ဘာစက်တိတ်ခံနေလဲဆိုတော့ဝိဇ္ဇနုဒီဘဝမှာမဟုတ်တဲ့ခန္ဓာ၅ပါးဆိုတဲ့ဒုက္ခသစ္စာကြီးရနေတာကစက်တိတ်ခံနေတာပါပဲ။မသိမှုကြောင့်မလို့မတော်တာတွေလုပ်ခဲ့လို့ဒီဘဝမှာတော့မဟုတ်တဲ့ခန္ဓာ၅ပါးဆိုတဲ့ဒုက္ခသစ္စာဆိုရင်ကိုယ်ပိုင်ရရှိနေတာပါပဲ။အခုလိုရခန္ဓာ၅ပါးဒုက္ခသစ္စာရရှိနေတဲ့အချိန်မှာဒီရရှိတဲ့ခန္ဓာ၅ပါးတွေရနေပြီးတော့မှဝိဇ္ဇနုကဒီကိုယ်ရဲ့နာမည်ဆိုကြီးကိုသိချက်ဖြစ်ဖို့မကြိုးစားဘူး။ဝိဇ္ဇာဖြစ်ဖို့မကြိုးစားပဲနဲ့အမှန်တကယ်ဒုက္ခရောက်နေတဲ့သူပါဒီဒုက္ခလွတ်ဖို့ကြိုးစားရပါလိမ့်မယ်တဏှာအလုံးအချိန်တိုင်းအချိန်တိုင်းဖောက်ပြက်ပြင်းစီနေတဲ့ဒုက္ခသစ္စာခန္ဓာ၅ပါးရတယ်မွေးလို့မဆုံးနားလို့မဆုံးသေးလို့မဆုံးလောဘဒေါသမောဟမီးနေတယ်ကိလေသာဝတ်ဆိုတဲ့တဏှာဥပါဒံနေကိလေသာမီးနေတယ်မဆုံးနိုင်အောင်လုံးခံရတယ်ပြီးတော့ကာမဝတ်ဆိုတဲ့သွားလို့လာလို့မဆုံးကြောက်လို့ဆိုလို့မဆုံးလုံးလို့ကြိုင်လို့မဆုံးဒီကာမဝတ်တွေလေအမြဲတမ်းလုပ်နေရတာပါပဲ။ဒါကြောင့်မလို့လေဝိပါကဝတ်ဆိုတဲ့ခန္ဓာ၅ပါးဒုက္ခသစ္စာကြီးနဲ့ဘယ်တော့မှဥဒါမကွဲရဘူး။အခု အတိတ်ကအဝိဇ္ဇာဖြစ်တရားသင်္ခါရမသိမှုကြောင့်လို့မတော်တာလုပ်ခဲ့လို့ဒီဘဝမှာလည်းခန္ဓာ၅ပါးလို့ဆိုတဲ့ဒုက္ခသစ္စာခန္ဓာကြီးကိုဦးဇင်းတို့ကိုယ်စီကိုယ်ငါရရှိထားတယ်။ဒီဒုက္ခရောက်နေတဲ့ခန္ဓာကြီးရရှိထားတဲ့အချိန်မှာဦးဇင်းတို့အခုအချိန်မှာအသိရှိတယ်အဟုရှိတယ်အနာရှိတယ်ဒီအချိန်မှာအသိရှိရတဲ့အသိရှာတဲ့အနာခံရတဲ့လူတွေကိုလုံနေမယ်ဆိုရင်ဒါလူမိုက်လို့ပြောဟောပါတယ်။အဟုရှိရတဲ့အဟုရှာမယ်အနာရှိရတဲ့အနာရှာမယ်ကိုယ်မှာအန္တရာယ်မကင်းတဲ့ခန္ဓာကြီးရရှိထားရတဲ့ဒီအန္တရာယ်မကင်းတဲ့ခန္ဓာကြီးရရှိဖို့ပဲဆက်ပြောမှသမုဒိယသစ္စာကြီးအဝိဇ္ဇာသင်္ခါရတဏှာဥပါဒံကာမဘဝတွေကိုဆက်ပြောမှလုံနေမယ်ဆိုရင်ဒါလူမိုက်လို့လုံနေတာပါပဲဥပ္ပိလို့တရားရှုမှတ်တဲ့အလုပ်လုံးမာတာဒါအသိရှိရတဲ့အသိလွတ်ရအောင်ဆိုတဲ့ဒီရောဒနိဗ္ဗာန်ကိုရှာတာပါကိုကဒုက္ခရောက်နေတဲ့လူကဒီဒုက္ခလွတ်ရဖြစ်တဲ့ဒီရောဒသစ္စာဆိုတဲ့နိဗ္ဗာန်ကိုရှာတာပါပဲဒါမှသာအကြောင်းသမုဒိယချုပ်ပြီးတော့မှအကျိုးဒုက္ခသစ္စာလဲချုပ်ပါလိမ့်မယ်ဦးဇင်းတို့ဒုက္ခသစ္စာဆိုတဲ့အတိတ်ကအကြောင်းသမုဒိယကြောင့်မလို့ဝိဇ္ဇာသင်္ခါရကြောင့်မလို့ဒီဘဝမှာတော့ဒုက္ခသစ္စာဆိုတဲ့ခန္ဓာ၅ပါးကိုအချိန်တိုင်းအချိန်တိုင်းပရမတ်ဆိုတဲ့သဘောခန္ဓာလေးတွေပေါက်ပြန့်ပြည့်စုံနေတယ်ဒီခန္ဓာကိုတော့ရရှိထားပြီအခုရရှိတဲ့အချိန်မှာဒီခန္ဓာလေးကနောက်ထပ်အကြောင်းသမုဒိယသစ္စာကြီးသဏ္ဍာန်ဥပါဒံကံနေမပေါက်ဖွားဖို့အရေးကြီးဆုံးပါပဲပေါက်ဖွားလာတယ်ဆိုရင်တော့နောက်ဒီလိုပဲခန္ဓာ၅ပါးဒုက္ခသစ္စာဖြတ်ပြီးတော့မှရရှိမှာပါပဲဒီလိုရပြီဆိုရင်တော့လောဘမီဒေါသမီမောဟမီတွေဖြတ်ပြီးတော့မှအနောင်ခံအောင်ပါပဲအဲ့ဒီတော့အခုချိန်မှာကိုယ်ရထားတဲ့ခန္ဓာရဲ့အမှန်တရားကိုဦးဇင်းတို့ကမင်းမြတ်လျော့ပေါ်ပေါ်ဆက်ဆားနဲ့နေလို့နဲ့အတွဲ1992ချိန်တိုင်းတိုင်းဖရာကတတိပေးခဲ့တာပါပဲဦးဇင်းတို့အခုတရားရှုမှတ်တယ်ဆိုတာကဖရာကိုချီးမြှို့လို့တာဖရာပြောတဲ့အဆုံးအမအတိုင်းလိုက်နာချင်းချံအားထုတ်နေတာပါဆရာကိုပါသက်သက်ကြီးညိုတာမဟုတ်ပါဘူးစက္ကန့်တိုင်းစက္ကန့်တိုင်းခန္ဓာဖောက်ပြန်ပြည့်စုံမှုလေးကိုသိသိနေတယ်ဆိုရင်မက္ကသစ္စာဆရာကျင်ကိုလိုမြတ်ကြီးခင်းနေခဲ့တဲ့မက္ကင်လမ်းပေါ်မှာကိုကစက္ကန့်တိုင်းစက္ကန့်တိုင်းကိုခန္ဓာရဲ့ဖောက်ပြန်ပြည့်စုံမှုလေးတွေကိုသတိပညာလေးနဲ့စောင့်ကြည့်နေတယ်ဆိုရင်ဒါဥစဉ်တော့ဆရာကိုနှလုံးသားထဲမှာဖြဲပြီးတော့မှကြီးညိုနေတဲ့သဘောပါပဲကိုယ်ရဲ့နှလုံးသားမှာဖျားပွင့်နေတာပါသူပြောတဲ့စကားကိုလိုက်ငါချင်းချံမတာဖျားကိုတကယ်ရှင်ယူလေးစားရကြပါလိမ့်မယ်မိဘယိုရာထုံးစံမှုလို့တာဘုရားဘာသာဖြစ်ရတယ်ထုံးစံမှုလို့တာရှိခိုးရတယ်ဆိုတာမျိုးကြတော့ယုတ်တာဖျားရှိခိုးခြင်းနဲ့ပုံတံဖျားရှိခိုးခြင်းနဲ့စိတ်ကလေးကဖြတ်တဲ့ပေါ်သွားတယ်စိတ်ကတော့ကိုရရယူကြပိတာတွေပဲလောကီကိစ္စတွေပဲတွေးနေတယ်ဆိုရင်ဒါကုလိုကအာနေလို့ပါနေတယ်ကုလိုတရားရှုလိုက်နေတဲ့အချိန်ကျမှတိထားပြီးတော့မှကိုယ်ခန္ဓာထဲမှာပေါ်လာတာလေးကိုဉာဏ်လေးနဲ့တွေးတွေးနေမှတာဒီတွေးတဲ့ဉာဏ်ကမေတ္တာတစ္ဆာဖြစ်တဲ့အတွက်ဆရာကြီးကိုရမြတ်ကြီးရဲ့အဆုံးအမအတိုင်းမေတ္တာတစ္ဆာဆိုတဲ့ဒုက္ခချုပ်ရာအခြေကိုရှင်းနေတာပါပဲဒုက္ခချုပ်ရာအခြေကိုရှင်းနေဆိုတာကိုယ်ချမ်းသာကိုကိုရှာနေတာပါပဲဒီလောကတော့ဘာမှခဲရင်လားမဟုတ်ပါဘူးတတိထားယုံပါလေရှင်းဥစွာယောက်ျားရင်မိမာရင်ပုံတံတန်ရင်စာရင်ခဲဒီဒါတွေကိုတတိထားနေရကနေပြီးတော့မှပရမတ်ဆိုတဲ့သဘောခန္ဓာလေးကိုမြင်နေဆိုရင်လည်းဒါမြင်တဲ့သဘောလေးပေါ်လာတာလေဒီသဘောလေးကိုတတိထားရပါလိမ့်မယ်ကြားရဆိုရင်လည်းနားမှာကြားတဲ့သဘောလေးငကူကကြားတဲ့သဘောလေးမရှိဘူးဘာသာညာရန်လို့မသိခင်ကြားတဲ့သဘောလေးကအရင်ပေါ်ရပါလေယောက်ျားမိမာလို့ကြီးတယ်ငယ်တယ်ချောရလာတဲ့စစ်ပြကောင်းတဲ့မိုးပြကောင်းတဲ့ကြောက်ပြကောင်းတဲ့ဒီလိုမသိခင်မြင်တဲ့သဘောလေးကအရင်ပေါ်ရပါတယ်ဒီပေါ်လာတဲ့သဘောလေးကိုကိုကဒါလေးကိုသတိထားလို့သိတယ်ဆိုရင်သိတာနဲ့ဒါလေးကိုဉာဏ်လေးနဲ့တွေးလိုက်ရုံပါပဲတွေးတယ်ဆိုတာကလည်းဦးဇင်းတို့ကရေသင်တော့ကသင်္ချာသင်တဲ့အခါကျတော့ဒါကိုယ်တိကိုယ်ဆိုရင်ဒါတွေးရတာပါပဲကိုယ်ကိုယ်ကြီးစစ်စစ်တဲ့ဆိုရင်ဒါလေးကတွေးရတာပါပဲဥပဒနာရှိရဆိုတာလည်းဒီဘောမျိုးပါပဲဥစဉ်တော့တွေးတာတွေးတယ်ဆိုရင်ဥစဉ်တော့တွေးတဲ့စိတ်နဲ့သက်ရှင်ပါလေကိုယ်တလီဘယ်လောက်လဲမေးတယ်ဆိုရင်ဥစဉ်တော့ကိုယ်လို့ဖြေဖို့ဆိုတာစဉ်းစားပြီးတော့မှဖြေရတာပါတွေးပြီးတော့မှဖြေရတာပါကိုယ်လီဆိုရင်စစ်သက်စ်ဆိုတာဖြေဖို့ဆိုတာကဥစဉ်တော့တွေးပြီးတော့မှဖြေရတာပါပဲအဲ့လိုတွေးတဲ့အချိန်လေးမှာဥစဉ်တော့တွေးတဲ့ဉာဏ်နဲ့သက်ရှင်ပါလေအဲ့ဒီဘောပဲဥစဉ်တော့နေတယ်လေခန္ဓာထဲမှာတတိထားလို့ဖြတ်တယ်ဆိုရင်ကြားတဲ့ဘောလေးပေါ်လာတာနဲ့ဒါလေးကိုတော့ကနေပြီးတော့မှဘာနဲ့ညာနဲ့မသိခင်သိတာခဲ့နေအဲ့သိတဲ့စိတ်လေးကိုဒါလေးကိုပြက်ပြီးလို့တွေးရတာပါပဲလို့ရတာကတော့အခုပေါ်လာတဲ့အခုပြက်ပြီးလို့ទីလိုက်အခုပေါ်လာတဲ့အခုပြက်ပြီးလို့ទីလိုက်အဲ့လိုတွေးတွေးနေတာပါပဲအစမပြတ်ကိုယ်စိတ်ကလေးကိုမနေမနာလေးအလုပ်ပြင်းနေတယ်ဆိုရင်ပေါ်တာကိုလည်းသိမယ်တွေးလိုက်လို့မရှိတာကိုလည်းသိမယ်ဆိုရင်အဲ့ဒီသိတဲ့စိတ်ကလေးက နောက်ကဝိဇ္ဇာကိုချုပ်စီတယ်သင်္ခါရကိုချုပ်စီတယ်တဏှာဥပါဒံကံကိုချုပ်စီပါတယ်ဒီလိုချုပ်စီတဲ့အတွက်ဒါကံဖြတ်လိုက်တာပါပဲဘုဂုဆရာတော်ဘုရားကြီးကိုယ်တိုင်အယူကနေဓာတ်တော်ကြပြသွားတဲ့တရားရှုမှတ်နေရတော့အခုလိုပေါ်လာတာလေးကိုသတိပညာလေးနဲ့တွေးရတာပါပဲဒါလည်းတမာတိကလည်းပါပြီးသားပါပဲအထူးတည်းတမာတိတီထောင်နေပဲနဲ့ဦးဇင်းတို့တမာတိရှိလို့ပဲဒီလိုရအောင်လာနိုင်ပါလေတမာတိရှိလို့ပဲကိုပြောချင်တာကိုဉာဏ်နာလည်းအောင်ပြောနိုင်ပါလေတမာတိရှိလို့ပဲကိုသွားချင်တဲ့နေရာကိုရအောင်သွားနိုင်ပါလေအဲ့ဒါတမာတိရှိလို့ပါပဲပေါ်လာတဲ့သဘောလေးကိုသတိထားဖို့ဆိုတာဒီတမာတိလောက်နဲ့ကိုရပါလေအခုပေါ်လာတာကိုအခုတွေးုံပဲထပ်ပေါ်လာတာကိုထပ်တွေးုံပဲမယံမနာဒလဇကြီးကိုယ့်ရဲ့စိတ်ကိုအလုပ်ပေးထားတာပါပဲဒီလိုအလုပ်လုပ်နေတာကဒါဝိပဿနာမဉဏ်ကိုရနေတာပါပဲဦးဇင်းတို့ကမြင့်ချင်မှများတယ်ဆိုရင်ဆက်ကလေးပေါ်လာတယ်အခုတွေ့လိုက်ဦးဇင်းတို့ကငဘောတော့ကံနဲ့အသက်ရှင်တာပါဆရာတော်နဲ့နောက်ကတဏှာဥပါဒံကံရောက်သွားပြီဦးဇင်းတို့ကအခုလိုတွေးတဲ့စိတ်လေးနဲ့ဒီပိဋကတ်ဘုဘကိုဖျက်ချနိုင်တယ်ဆိုရင်တစ်ချိန်လေးနဲ့မြင့်ချင်မှများလေးလေးဦးဇင်းတို့ကတွေးတဲ့နှုံးကဉာဏ်လာလေးလေးအဲ့ဦးဇင်းကတစ်ချိန်လေးနဲ့ဉာဏ်နဲ့အသက်ရှင်တာဖြစ်လာပါတယ်ကံနဲ့အသက်ရှင်တာမဟုတ်တော့ဘဲနဲ့ဉာဏ်နဲ့အသက်ရှင်တာဉာဏ်ကိုအောက်ကိုတဲ့တဘောမျိုးဖြစ်လာတာပါပဲဒီလိုဉာဏ်နဲ့သိတယ်ဆိုရင်တော့တရားပေါက်ကိုအခုဒီဘဝမှာသိတာမပြီးရင်တော့မှဒုတိယဘဝမှာတရားပေါက်သိတာပြီးနိုင်တဲ့နည်းပါပဲကံကိုယုံကြည်ရမှာပါဉာဏ်ကိုအောက်ကိုရမှာပါခန္ဓာထဲမှာဖြစ်ပြီးပြတ်သွားတဲ့တဘောလေးတွေဝိညာဉ်လေးတွေစိတ်လေးတွေယုတ်လေးတွေဒါလေးတွေကိုသိတဲ့ဉာဏ်လေးရှိနေတယ်ဆိုရင်ကိုယ်မှာကိလေသာတွေကင်းစင်နေတဲ့အတွက်ဒါအားကိုးရအစ်စ်ထဲမှာလည်းအပေါင်းဆုံးအားကိုးရပါပဲ။ဘုရားရှင်ကိုလိုမြတ်ကြီးကိုတိုင်ကိုကသတိဉာဏ်ဉာဏ်တော်ကြီးရထားတော်မှတရားကိုပဲကိုးကွယ်ပါတယ်။ဦးဇင်းတော်ကလည်းအခုလိုသတိပညာလေးနဲ့ကိုခန္ဓာရဲ့အမှန်တရားကိုစောင့်ကြည့်နေတယ်ဆိုတာဉာဏ်လေးနဲ့နေတယ်ဆိုတာဒါတရားကိုအားကိုးနေတာပါပဲ။ညွတ်နေတာနေတာကမှဒီကအားနေတဲ့ကုလိုဖြစ်ပါလိမ့်တယ်။ဦးဇင်းတော်နှလုံးသားမှာအရှင်ဘက်ကအန္တရာယ်တွေကိုဖိတ်ခေါ်နေတဲ့တဏှာဥပါဒံကံတွေကိုဖြစ်ကုန်မပေးဘူးဆိုတာဒါဥစဉ်တို့ရဲ့အခြေဆုံးအဆောင်လျှောက်ပါလေဘလို့ခက်ခဲကိုတွေ့ပြီးဖြစ်သေးအခုလိုပဲဝိပဒနာရှုတဲ့ဉာဏ်လေးနဲ့ကိုဒုက္ခကိုပဲကိုတွေးနေဖို့ပါပဲအဲ့လိုတွေးနေဆိုရင်တော့အခုပြစ္ဆုတ်ပံပါဘူးပဲကိုယ့်ရဲ့ဘဝတဏှာဘဝကံကြမ္မာကြောင်းလဲသွားတာကိုတိတိကျကျကိုယ်တိုင်ခံစားပါလိမ့်မယ်အာကာလီကောလို့ဆိုတဲ့အခါမလေးအကျိုးပေးတဲ့တရားရဲ့ဂုဏ်တော်တွေကိုကိုယ်တိုင်ခံစားပါလိမ့်မယ်ပြိဒံပြုမယ်ရှင်ရက်ဆရာကြီးတော်သူကြီးဉာဏ်တော်သုံးပါဆရာဓမ္မမိဘများနဲ့ဝိညာဉ်ကြောင့်တတ္တဝါများပေါ်နိုင်တဏှာအစမယနေ့တိုင်အောင်ကံသုံးပါလို့ဒီဓမ္မပါဖြစ်ကျွန်တော်ကျွလို့မိခဲ့ဒီရှိတော့ဆုံးတိတို့သိက္ခာခွန်ရောသိက္ခာတော်မူပါရဲ့ဝိချတောင်းပါပါဒီတော်တို့ဤပေါ်၌ဖြစ်ရှိခဲ့တော့ပြင်းများကိုလည်းဒီတော်တို့ကသင်္ခါခွန်ပြုပါ၏ဒီတော်တို့ဤခန္ဓာ၅ပါးဉာဏ်ဏ၅ပါးကိုယခုတရားထုတ်စေခါနိဗ္ဗာန်ကိုရည်မှန်း၍ရသော်ဖြာသူကမ်းမာ၏ရှင်ဖြာသိချာမယ်ဆောင်းလကစင်ပြေလိုပဲထားလို့ရပါတယ်ပုံစံသားကြရင်မပြင်းပါနဲ့တော့ဘုရားဆိုင်တဲ့အချိန်ကြီးမှာတော့အထုတည်းကိုယ့်ရဲ့စိတ်မှာလောဘဒေါသမောဟမဖြစ်ဖို့ဘယူးဆိုင်ပြီးပါကိုယ့်စိတ်ကိုလုံမလိုက်ပါနဲ့ဖျားကိုခန္ဓာ၅ပါးလှူထားပါတယ်ကိုယ်တဘောမလုပ်ပါနဲ့တော့ကိုယ်လူကိုယ်ချိုင်မလုပ်ဖဲနဲ့ခန္ဓာထဲမှာသူတော်နဲ့သူဖောက်ပြန်ပြင်းစည်းနေတာလေးတွေကိုပဲတသိန်းဘောထားပြီးစောင့်ကြည့်ရုံပါပဲဖြစ်တာလည်းသာလို့မရဘူးပြက်တာလည်းသာလို့မရဘူးသူတော်နဲ့သူဖြစ်နေတယ်သူတော်နဲ့သူပြက်နေတယ်ကိုကဝိမိမခံစားပဲနဲ့သတိပညာလေးနဲ့စောင့်ကြည့်ပေးနေရုံပါပဲဒါမှကအနတ္တတဘောလေးတွေအဆုံးရတဲ့တဘောလေးတွေဒါလေးတွေများပါများမှပတန်ရာလုံးငါငေါ့စာလို့ထင်နေတဲ့အတ္တဆွဲပြုတ်ပါလိမ့်မယ်ခေါင်းမမတ်ထားပါခေါင်းလည်းမမတဲ့ထားပါမျက်ပြူသားလေးမိတာကိုယ့်စိတ်ကိုမယံမနာတလက်စက်ကြီးအလုပ်ပေးထားပါနာရီပြားခြိတိုင်းမှာပဲဖြစ်ဖြစ်ရင်းညို့မှာပဲဖြစ်ဖြစ်တနည်းမှာပဲအစမပြတ်တတိကတ်ထားအစမပြတ်တတိကတ်ထားပါအခုမှပေါ်လာတဲ့ခြိတဲ့တဘောလေးတွေလောက်တဲ့တဘောလေးတွေဒီတဘောလေးတစ်ခုခုပဲတနည်းမှာအစမပြတ်တတိကတ်ထားပြညာအာယုံကနေပြီးတော့မှခြေလက်တွေကောင်းနေယောက်ျားမိန်းမတွေငါးရီသူတွေဆိုတော့ပြညာအာယုံကနေပြီးတော့မှ တကယ်ရှိတဲ့ပရမတ်ဆိုတဲ့ဘောလေးတွေကိုပဲအာယုံပြောင်းပေးပါဝိနည်းထွက်လိမ့်နဲ့နာရီပြနဲ့ထိခိုက်လို့အခုမှပေါ်လာတဲ့ရှိတဲ့ဘောလေးအခုမှပေါ်လာတဲ့လှုပ်တဲ့ဘောလေးရင်းညွှန်းမှပေါ်လိမ့်မယ်အခုမှပေါ်လာတဲ့သိတဲ့ဘောလေးကိုကနဖူးထက်မှတတိကတ်ထားလို့ဆိုရင်လည်းသိတဲ့ဘောလေးကတတိပိတိအခုတတိထားလိုက်အခုသိလိုက်အခုတတိထားလိုက်အခုသိလိုက်အစမပြတ်လာပြီးတတိကတ်ထားပါစိတ်ကိုတခြားအောင်မရောက်စေနဲ့ဘာမှမစက်မှန်းနဲ့ကိုယ်ခန္ဓာထဲမှာပေါ်လာတာကိုကိုယ်ကိုယ်တိုင်းလိုက်ပြီးတော့မှသိနေဖို့အစမပြတ်တတိကတ်ထားပါကြားရတဲ့နားမှာကြားရတဲ့ဘောလေးပေါ်တာပါဖြတ်တယ်ဆိုရင်ပြီးတဲ့စိတ်ကနောက်မှပေါ်တာကြားရတဲ့ဘောလေးကအရင်ပေါ်တာဒီကြားရတဲ့ဘောလေးကအစမပြတ်အသစ်စိတ်တွေစားဆိုးနေပါလေဒီဘောလေးတစ်ခုခုပဲတနည်းအားမှာအစမပြတ်တတိကတ်ထစိတ်ကိုတချောင်းမရောက်စေနဲ့ကိုယ်စိတ်ကိုအလုံးမလိုက်ပါနဲ့ဖြတ်ပြန်တလဲလဲတတိကတ်ထပါဖြတ်ပြန်တလဲလဲဝိရိယစိုက်ပြီးနေပါတဏ္ဍာရီအလုံးကကိလေသာစိမ့်မန်လို့ခံရရပြီပါပြီတဏ္ဍာရီအလုံးကဒီဓမ္မနိယာမကြီးကအကြောင်းသမုဒိယနဲ့အကျိုးဒုက္ခလဲ့နေတာဘရောမမတော်လံမပေချားနိုင်ရဲ့ဘူးအခုဘုရားသာနာကြုံတဲ့အချိန်လေးမှာမှဒီနိယာမကြီးကိုပိဋကမုပ္ပတရားကြီးကိုကိုယ့်ရဲ့ခန္ဓာဖြစ်စဉ်ကြီးကိုဒုက္ခနဲ့သမုဒိယနဲ့ပြောမှဒုက္ခနဲ့သမုဒိယမကူအောင်ဖျက်မချနိုင်ဘူးဆိုရင်တော့သတ္တနိယာလုံးဒီကိလေသာမီးရဲ့အလောင်းခံရပါလိမ့်မယ်သမပြတ်သတိကတ်တာအခုပေါ်လာ ਉਹ ပဲအခုသိပါအခုပေါ်လာတဲ့ထိတဲ့ဘောလေးကိုအခုသိလိုက်အခုပေါ်လာတဲ့လုံးတဲ့ဘောလေးကိုအခုသိလိုက်ဒီရစိတ်ကြီးကတိတိကျသွားတာပဲ။သူညမှာနောက်ထပ်ရှုကံတဘောလေးချအစားဆိုးနေတယ်။နောက်သားတော့လည်းနောက်ထပ်တိ။ဇလန်ဆက်ကြည့်လိုက်ပြီးတော့မှသိနေနေပါ။တစိတ်ပြီးတစိတ်အစမပြတ်လာပြီးတော့မှသိနေနေပါ။ဆက်ပြန်တလဲလဲဝရိယစိုက်ပြီးပါဒီတဘောလေးတွေကိုလည်းအစမပြတ်မြင်နေဖို့ဉာဏ်ဓာရီဥပက္ခပြုတာမြင်လို့ရှုတာပါ။ဘာတွေးစိမ့်မှမဝင်သေးနဲ့။ခြေတက်တဲ့ကောင်းလေးကိုမမြင်သေးနဲ့။ဒီချိန်မှာတစိတ်နဲ့အသက်ရှင်ပါလေ။ဒီတဘောလေးကိုကြည့်တဲ့ဘောလေးကိုတီးလိုက်တဲ့အချိန်မှာသိသေးတဲ့အချိန်မှာအဲပရမတ်ကိုမြင်တဲ့အချိန်မှာပြည့်ညက်ကိုမမြင်ဘူးပြည့်ညက်ကိုခြေတက်တဲ့ကောင်းလေးမြင်နေလဲပရမတ်ကိုမမြင်ဘူးဘယ်တစ်ချိန်မှာတသိမ့်နဲ့တက်ချင်တာပရမတ်ဆိုတဲ့ဘောလေးကိုအစမပြတ်မြင်နေတယ်ဆိုရင်ပြည့်ညက်ကိုမမြင်တော့ဘူးကိုယ်အစမပြတ်တတိတက်တာပြည့်ညက်ကိုမြင်လိုက်ပရမတ်ကိုမြင်လိုက်ဖြစ်နေတယ်ဆိုရင်ကိုယ်တတိယအားနည်းနေပါလိမ့်မယ်အစမပြတ်တတိတက်တာဘောလေးပဲရှိတယ်တကယ်ကြည့်တာခန္ဓာ၅ပါးယုံနာ၅ပါးဆိုတဲ့အချိန်တိုင်းအချိန်တိုင်းဖောက်ပြန့်ပြည့်နေတဲ့ဘောလေးတွေသိတဲ့ဘောလေးတွေလောက်တဲ့ဘောလေးတွေသိတဲ့ဘောလေးတွေခံစားတဲ့ဘောလေးတွေနာမပေါ်နေကြားတဲ့ဘောလေးတွေဒီဘောလေးတစ်ခုခုပဲတရားမှာအစမပြတ်တတိကတ်တာပါကိုယ်စိတ်ကိုမနေမနာလေးအလုပ်ပေးတာပါဒွေးစိတ်တွေမဝင်စေနဲ့စိတ်ကိုအလိုမလိုက်ပါနဲ့ဒီစိတ်ကိုလကားမထားနဲ့အနာမထားနဲ့အာအမထားနဲ့ကြံတတိလှုပ်ဖြစ်သွားတာနဲ့မနှောကံမြောက်သွားပြီသူကဓမ္မနိယာမကြီးကမနေဘူးသနာဥပါဒံကံဆိုပြီးအပပေါင်းရောင်များစွာလဲနေလိမ့်မယ်အစမပြတ်တတိကတ်တာကိုယ်စိတ်ကိုအလကားမထားပါနဲ့ဆက်ပြန်တလဲလဲသတိထားပြီးနေပါအခုမှပေါ်လာတဲ့ရှိတဲ့ဘောလေးတွေတတိတိအခုကြည့်တယ်အခုကြည့်လိုက်အခုကြည့်တယ်အခုကြည့်လိုက်အစမပြတ်လာပြီးသတိထားနေရမယ်။နောက်ပြီးကြမှာရှိတဲ့ဘောလေးတွေတတိတိအစမပြတ်ပေါ်နေတာကိုမြင်ရလိမ့်မယ်။ကိုယ်ရင်ညုံလေးမှာသတိကတ်ထားရဆိုရင်နောက်တဲ့ဘောလေးတွေတလုံးပြည့်လို့အခုလောက်တယ်အခုပြည့်တယ်အခုလောက်တယ်အခုပြည့်တယ်။ကိုယ်နှစ်ဖူးထက်မှသတိကတ်ထားရဆိုရင်သိတဲ့စိတ်လေးတွေတတိတိအခုကြည့်တယ်အခုပြည့်တယ်အခုကြည့်တယ်အခုပြည့်တယ်။ပြည့်တယ်ဆိုတာတော့မမြင်နိုင်ပါဘူးတတိထားရပေါ်လာသိတယ်အခုပေါ်လာတာကိုသိတယ်အစမပြတ်တတိထားနေပါအစမပြတ်ပေါ်နေတာကိုတွေ့နေတယ်ဒါမှလည်းကြားတဲ့ဘောလေးတွေအစ်စ်တွေချိန်တိုင်းချိန်တိုင်းစားဆိုးနေတာဒီဘောလေးတစ်ခုခုပဲတဏှာမှာအစမပြတ်တတိကတ်တာအတွင်းစိတ်တွေမဝင်စေနဲ့ကိုယ်စိတ်ကိုလိုမလိုက်ပါနဲ့ခရားကိုခန္ဓာ၅ပါးလူထားပါလေဒီဒါနကိုအပြတ်မခံပါနဲ့ဓနိဗ္ဗာန်ကိုတိုင်းရဲ့ကျေးဇူးပြုနိုင်တဲ့အချင်းညာဆုံးဒါနပါပဲဒီချိန်လေးမှာတော့ဖြစ်ပြပြည့်စုံပြီးတော့မှအရှင်ရှိတဲ့ပရမတ်ဆိုတဲ့ဘောလေးတွေကိုပဲခန္ဓာ၅ပါးရဲ့အကြောင်းကိုပဲပိုင်ပိုင်နိုင်နိုင်သိဖို့ကြိုးစားပါလိမ့်မယ်။ဘုဒ္ဓတန်တွေစိုင်ခဲတွေကိုမမြင်သေးနဲ့ခြေတက်တွေကောင်းတွေကိုမမြင်သေးနဲ့အတွေးစိတ်တွေမဝင်သေးနဲ့၊တဏှာစိတ်တွေမဝင်သေးနဲ့၊ငါကြီးတဲ့စိတ်တွေ၊တဲ့တဲ့စိတ်တွေဒါတွေကိုလက်မခံနဲ့။ကိုယ်တဏှာလုံးကသူတို့နဲ့ပေါ်လို့နေတော့သူတို့ကအများကြီးချောင်းနေတာ။ကိုယ်မှာအဝိဇ္ဇာရှိတာနဲ့ဒါတွေကတပြုံကြီးဝင်လာလိမ့်မယ်။ခြေလိုက်ခြေလိုက်သိဝင်နေပါခြေလိုက်ခြေလိုက်အစမပြတ်တတိကတ်တာမကောင်းတဲ့စိတ်တွေတဏှာစိတ်တွေကြံရွယ်တဲ့စိတ်တွေလောဘစိတ်တွေဒေါသစိတ်တွေသို့ရင်ဒေါကစိတ်တွေဒါတွေကိုဖြစ်ဖို့မရဘူးအတွက်ကိုယ်စိတ်ကိုမနေမနာလေးလုပ်ပေးနေပါတတိလေးလိုက်တာနဲ့ကိလေသာရံလူဝင်လာပါမယ်သမုဒယတစ္ဆာဝင်လာလိမ့်မယ်ဆက်ပြန်တလဲလဲတတိကတ်တာတကယ်ရှိတာကတဘောလေးတွေဘာလို့သူတွေယောက်ျားမိန်းမတွေမဟုတ်ဘူးရုပ်ဆိုတာလဲဓတိလေးပါဖောက်ပြန်ပြင်းစီးနေတဲ့တဘောလေးတွေပူတဲ့တဘောအေးတဲ့တဘောလှုပ်တဲ့တဘောငြိမ်းတဲ့တဘောမာရတဘောပြောတဲ့ဘောတဘောလေးရှိပါလေဒီတဘောလေးကိုမမြင်လို့မရှိတဲ့ပြညတ်ကိုတကယ်ချင်းနေတာအဲ့ဒီအချင်းမကြောင့်မလို့ပယ်လေးပါသွားပါလေ ဒီပရမတ်ကိုမသိရရတော့ဘုရားဟောတဲ့ဒုက္ခတစ္ဆာဆိုတာကိုတိတိကျကျနားမလည်နိုင်ပါဘူး။ဘုရားဒုက္ခတစ္ဆာလို့ပြောတာအခုပေါ်လာတဲ့သဘောလေးတွေတကယ်ရှိတဲ့ခန္ဓာ၅ပါးကိုလည်းယုံထုတ်ပြခဲ့တာပါ။မျက်စိနဲ့မြင်တဲ့ခန္ဓာကြီးနဲ့ဒုက္ခတစ္ဆာပဲ။ဒါမှဒီမျက်စိနဲ့မြင်တဲ့ခန္ဓာကြီးကိုဖွဲ့စည်းထားတာဒီသဘောခန္ဓာလေးတွေနဲ့ဖွဲ့စည်းထားတာ။ရူပခန္ဓာဆိုတဲ့ကိုယ်ရဲ့တဘောအေးတဲ့တဘောလှုပ်တဲ့တဘောငြိမ်းတဲ့တဘောငားတဲ့တဘောပြောတဲ့တဘောဓာတ်ကြီးလေးပါဖောက်ပြန်နေတဲ့တဘောလေးတွေဥပဒနာရှုတဲ့အခါကျတော့ရုပ်ရှုတယ်ဆိုရင်ဒီတဘောလေးတွေကိုရှုရမှာစိတ်ရှုတယ်ဆိုရင်ဒီတဘောလေးကိုရှုရမှာပုံကတန်ဉာဏ်ဆိုင်ကလေးတခုမှမရှိဘူးဒါဆက်မပြတ်တတိကတ်တာသွေးစိတ်တွေမဝင်သေးနဲ့အာယုံကြောင်းမေးပါငါကသိထားတဲ့ပြင်းပြအာယုံလေးဒီအာယုံကနေကတကယ်ရှိတဲ့ပရမတ်ဆိုတဲ့တဘောလေးတွေကိုပဲဆက်မပြတ်တတိကတ်တာအသွေးစိတ်တွေမဝင်သေးနဲ့ဒီလိုလောကမင်းစေတဲ့တတိယအရေးကြီးပါတယ်တတိယခေါင်းဆောင်လို့တတိပဌံလို့ခေါ်တာပါဒီတတိယခေါင်းဆောင်ပြီးတော့မှသက္ကံညာလုံးကမိုင်မဲလာခဲ့တဲ့အပယ်လေးပါပို့မဲ့အကုလကံတွေကိုချိန်မုံးပြရမှာပါဒါကြောင့်မလို့ဒီတတိယကိုလောကမင်းစေတဲ့တတိခေါင်းဆောင်ပြီးတော့မှကိုယ်ခိလေသာကိုဉာဏ်လူကိုတိုက်ပွဲဝင်ရပါလိမ့်မယ်တကယ်ရှိတဲ့ပရမတ်ဆိုတဲ့ဘောခန္ဓာလေးတွေကိုပဲဆက်မပြတ်တတိကတ်တာအခုပေါ်လာဘဲအခုသိကိုယ်တိုင်မှဒသိလေးပဲသိချင်ပါလေပေါ်တဲ့ချိန်မှာပေါ်တဲ့ခန္ဓာနဲ့သက်ရှင်တယ်။ဈာန်ကြတဲ့ခန္ဓာနဲ့သက်ရှင်တယ်။ဖြည့်ကြည့်တဲ့ခန္ဓာနဲ့သက်ရှင်တယ်။လှုပ်လှုပ်တဲ့ခန္ဓာနဲ့သက်ရှင်တယ်။သတိထားတဲ့အခါကျတော့သတိထားတဲ့စိတ်လေးနဲ့သက်ရှင်တယ်။အဲပေါ်လာတာခန္ဓာ၅ပါးသတိထားတာလည်းခန္ဓာ၅ပါး။ဖြည့်တဲ့ဘောလေးတစ်ခုကခန္ဓာ၅ပါး။လှုပ်တဲ့ဘောလေးတစ်ခုကခန္ဓာ၅ပါး။ကြားတဲ့ဘောလေးတစ်ခုကခန္ဓာ၅ပါး။ခန္ဓာ၅ပါးပဲရှိတယ်။ဒီခန္ဓာ၅ပါးတွေကချိန်နဲ့ချိန်နဲ့ပေါက်ပြန့်ပြက်စီးနေတယ်။ဒီမှန်တရားကိုပိုင်ပိုင်နဲ့နဲ့သိဖို့ပဲရည်ကြည့်တယ်။ကျန်တာလေးဘာမှရည်မကြည့်ပါဘူး။ကိုယ်တဏှာလုံးကမပိတ်ခဲ့တဲ့အပယ်လေးပါးတကားကိုဉာဏ်နဲ့ပြရမှာဒီသစ္စာသိတဲ့ဉာဏ်နဲ့အခုလိုဖြစ်ပြီးပြတ်တာကိုပိုင်ပိုင်နဲ့နဲ့သိတဲ့ဉာဏ်နဲ့ကိုယ်ကတော့သတိထားရုံနဲ့သတိထားရင်ပေါ်လာတာကိုသိလိုက်တယ်ပေါ်လာတော့အရင်ပေါ်ပါလိမ့်မယ်သတိထားတဲ့စိတ်ကနောက်မှပေါ်တာပေါ်ပေါ်နေဆိုတာကအာယုဒွာယတက်ဆိုင်ရင်ဖြစ်တဲ့ဘောလေးတွေတက်တက်တဲ့တတိပိတတိအစမပြတ်ပေါ်နေမှာပဲနားကြည့်တဲ့အတန်နဲ့တက်ဆိုင်လို့ခုမှပေါ်လာတဲ့ကြားတဲ့စိတ်လေးအခုကြားတယ်အခုပြတ်တယ်အခုကြားတယ်အခုပြတ်တယ်တတိပိတစိတ်အစမပြတ်စားထိုးနေတာဒီဘောလေးကိုပဲတတိထားနေရမယ်ပြောတာ။နာရီပြားမှလည်းနာရီပြားနဲ့ဝင်လေဆွဲလေးနဲ့ထိလိုက်လို့အခုမှပေါ်လာတဲ့ထိတဲ့ဘောလေးကြီးထိလိုက်ကျက်သွားလိုက်ထိလိုက်ကျက်သွားလိုက်ဒီဝင်လေတစ်ချက်မှပဲထိတဲ့ဘောလေးကြီးအများကြီးရှိပါရဲ့။ဆွဲလေတစ်ချက်မှပဲထိတဲ့ဘောလေးကြီးအများကြီးရှိတယ်။ကိုယ်အဆောင်ပြတ်တတိကတ်တာရင်နိုင်တော့များများမြအောင်တတိထားပြီးနေပါ။ပေါ်စဲပေါ်စဲတဘောခန္ဓာလေးတွေကိုပဲအစမပြတ်လိုက်ပြီးတတိထားပြီးနေပါ။ဘာမှမတတ်မနဲ့ထိရလို့မမနဲ့လှုပ်တယ်လို့မမနဲ့ထိတယ်လို့မမနဲ့ခုပေါ်လာတာကိုခုသိုံမယ်ကိုယ်ကိုယ်တိုင်သိရမှာပရမတ်ဆိုတာရှိပြရှိလဲရှိလဲပြောင်းလဲပြောင်းတယ်ကိုယ်ကိုယ်ခန္ဓာထဲမှာပေါ်လာတာကိုကိုယ်တိုင်သိရမှာပရမတ်ဆိုတဲ့သဘောလေးတွေကိုပြောလိုက်ရင်ပြင်းပြဖြစ်သွားလိမ့်မယ်အစမပြတ်လာပြီးသိနေပါစိတ်ကိုတခြားကိုမရောက်သိနေပေါ်လာတော့အရင်ပေါ်မှာပဲအာယုံသွားရတတ်ဆိုင်ရင်ရှိတဲ့သဘောလေးတွေဆက်တဲ့ပြက်ကနေပေါ်တယ်ကြားတဲ့သဘောလေးတွေဆက်တဲ့ပြက်ကနေပေါ်တယ်သိတဲ့စိတ်လေးတွေဆက်တဲ့ပြက်ကနေပေါ်တယ်ဘဝလည်းမရှိဘူးဖြစ်ပြီးတော့လည်းပြတ်သွားလို့မရှိဘူးချိန်တိုင်းချိန်တိုင်းအတင်းတင်းနဲ့ပဲတက်ရှင်တယ်ကိုယ်ပြစ်တော့ကပေါ်လာတဲ့ခန္ဓာနဲ့အသက်ရှင်တယ်။ကိုယ်ဒါလေးသတိထားတဲ့အခါကျသတိထားတဲ့ခန္ဓာနဲ့အသက်ရှင်နေရအောင်။အဲဒါကြောင့်မလို့သတိထားလို့ပေါ်လာသိရဆိုတာကယောက်ျားပြောက်မိန်းမပြောက်ငါပြောက်သူပြောက်ပြီးတော့မှတကယ်ရှိတဲ့ခန္ဓာ၅ပါးဒုက္ခတစ္ဆာကိုတော့သိတာပဲ။တကယ်ရှိတဲ့ပရမတ်ကိုတော့သိတာပဲ။ဒါပေမဲ့သူ့ရဲ့ဒုက္ခတစ္ဆာဆိုတဲ့ထောက်ပြန်ပြက်စီးတဲ့သဘောကိုတော့သတိထားရုံနဲ့မသိနိုင်ပါဘူး။ဒါကြောင့်ဉာဏ်နဲ့မှသိမှာ။သတိထားလို့ဆိုတာပေါ်လာသိတယ်။ပြက်တယ်ဆိုတာတော့နောက်ကဉာဏ်လိုက်ပြရမယ်။အဲ့ဒီထားလို့ပေါ်လာတဲ့သဘောလေးကိုဘာလဲပေါ်လာပေါ်လာအခုပေါ်လာတာကိုအခုမရှိဘူးလို့တွေးလိုက်အခုပေါ်လာတာကိုအခုပြက်ပြီလို့တွေးပြီပါအဆန်ပြက်လာပြီးတွေးပြီးရမယ်အကဲခတ်နေုံပါပဲညံနဲ့အကဲခတ်မှာအကဲခတ်တာညံပဲမရှိသေးလားမရှိသေးလားဒီနိစ္စလားနိစ္စအဖေရောနိစ္စပြောတာပဲဝိညာဉ်နိစ္စသိနိစ္စယုံနိစ္စပဋိသင်္ခါရနိစ္စတဲ့ဒီခန္ဓာကိုယ်လုံးကလည်းသင်္ခါရတရားအဲ့ဒါကြောင့်မလို့ဘာပဲပေါ်လာပေါ်လာဖြစ်ပြီးပြက်နေတာပဲအဲ့တော့အခုတတိထားရင်ပေါ်လာသိတယ်ပြတဲ့ဆိုတော့ဉာဏ်လေးနဲ့အကဲခတ်ပြီးနေပါဉာဏ်လေးနဲ့လိုက်လိုက်ပြီးတော့မှတွေးပြီးနေရမယ်။နားမှာပေါ်တဲ့ကြားစိတ်ကလေးကတပြင်းချင်းပြက်သွားတာပဲ။ဒါလေးကခိုင်ញဲနေတယ်ဆိုရင်သလုံးနဲ့ကြားနေမှာပေါ့။ကိုယ်ပေါ်မှာပေါ်တဲ့ဝိညာဉ်လေးကလည်းခိုင်ញဲနေသတ္တမတည်းဖြစ်နေမှာပေါ့။ဝိညာဉ်သုံးပါးဖြစ်ကြမရှိတော့ဘူး။ဒုက္ခဆိုရင်ဒုက္ခကြီးပဲဖြစ်နေပါမယ်။အသေးသေးလေးစားထိုးတယ်ဆိုတော့အဟောင်းချုပ်လို့အသေးစားထိုးတာပဲ။ဉာဏ်လေးနဲ့တွေးပြီးနေပါ။တွေးမှပြက်ပြီးမှာခန္ဓာတော့ပေါက်ပြန့်ပြက်ပြီးပြနေတာပဲ။ခန္ဓာ၅ပါးလုံးလံနှစ်ပါးဒုက္ခတစ္ဆာဆိုတာကျေနိုင်ချင်တဲ့ဖောက်ပြန့်ပြက်စီးလို့ကြားပြီးပြက်တယ်၊ခြေပြီးပြက်တယ်၊လှုပ်ပြီးပြက်တယ်၊တွေးပြီးပြက်တယ်၊အခုဖြစ်တယ်၊အခုပြက်တယ်။အများကြီးရှိတဲ့အမှန်တရား၊ဖျားမပွေလဲဒုက္ခတစ္ဆာ။ဖျားပွေလဲဒုက္ခတစ္ဆာပဲ။ဖျားအမှန်တရားကိုဖော်ထုတ်ပေးခဲ့တာပဲရှိတယ်။အဲ့တော့အများကြီးရှိနေတဲ့အမှန်တရားဆိုတာရိုးရိုးရှင်းရှင်းလေးပဲတဘာဝတရား။ တဘာဝတရားဆိုတာစိတ်ချခံနေတာမဟုတ်ဘူးထူးထူးဆန်းဆန်းကြီးမဟုတ်ဘူးအချိန်တိုင်းအချိန်တိုင်းအခုလိုအသေးသေးလေးစားထိုးနေတာဒါပေါက်ပြန်ပြက်စီးနေလို့ပေါ့ကိုယ်ဆက်ပြက်လိုက်ပြီးတွေးပြီးနေပါမယံမနဒလဆက်ကြီးတွေးပြီးနေပါကိုယ်စိတ်ကိုအလကားမထားနဲ့မနာမထားနဲ့အပြက်ကိုပဲတတိတည်းသိနေပါဘာပဲပေါ်တာပေါ်တာဖြစ်ပြီးဖြစ်နေတာပဲတတိထားရင်ပေါ်တာသိတယ်အခုပေါ်လာတာဟိုအခုပြက်ပြီလို့သိလိုက်အခုကြားတာကိုအခုပြက်ပြီလို့သိလိုက်အခုထိတာကိုအခုပြက်ပြီလို့သိလိုက်အခုလောက်တာကိုအခုပြက်ပြီလို့သိလိုက်ပေါ်တဲ့အချိန်မှာပေါ်တဲ့ခန္ဓာနဲ့သက်ရှင်နေကိုတော့ဒါလေးကိုအကျဲချတဲ့စိတ်ပေါ်တဲ့အချိန်မှာအကျဲချတဲ့စိတ်ရဲ့သက်ရှင်နေအချိန်မှာတသိန်းနဲ့သက်ရှင်တာဖြစ်တဲ့အတွက်အကျဲချတဲ့စိတ်ကလည်းရှိနေတယ်ကြားတဲ့စိတ်ကလည်းရှိနေတယ်ဆိုရင်နှစ်စိတ်ပြန်နေမှာပေါ့အဲဒါကြောင့်မလို့ကိုတွေ့ရဆိုတာနောက်သားတို့အောင်တွေ့ရကိုတတိသားလို့ဖြစ်တဲ့ဘောလေးတွေ့ရဆိုတာနောက်သားတို့အောင်တွေ့ရအရင်အောင်မရှိဘူးလို့သိရမှာနောက်သားတို့အောင်နောက်ရနေဆက်ပြီးတော့မှတွေးပြီးနေပါမယံမနဒလန်ဆက်ပြီးတော့မှလိုက်ပြီးတော့မှကဲချက်ပြီးနေပါခန္ဓာသူ့အမှန်တရားကိုမပြောတဲ့အချိန်မရှိဘူးခန္ဓာရဲ့ပုံပြင်ပြသိမှုကတစ်ဆက်ကလေးအောင်ရသေးနေတဲ့အချိန်မရှိဘူးအဲကြောင့်ဘုရားဒုက္ခသစ္စာလို့ပြောတာတစ်ဆက်ကလောက်ချင်းချင်းမရှိအောင်မှန်တဲ့တရားဒေခန္ဓာမဆိုဒုက္ခသစ္စာပဲဒေအချိန်မဆိုဒုက္ခသစ္စာပဲဒီဒုက္ခသစ္စာရသေးနေတဲ့အချိန်မရှိဘူးအဲဒါကြောင့်မလို့သစ္စာတရားလို့ပြောပါလေကိုယ်ခန္ဓာလည်းအချိန်တိုင်းအချိန်တိုင်းပုံပြင်ပြသိနေတဲ့အတွက်ဘဝတိပညာလေးနဲ့ဒီမှန်တရားကိုအချိန်တိုင်းအချိန်တိုင်းမြင်လို့စူးစမ်းပြီးနေပါရှင်ရှင်ချာချာပေါ်တာကိုစူးစူးဆိုင်ဆိုင်ကြည့်ဉာဏ်နဲ့မှသိမှာပါအခုပေါ်တယ်အခုပြောက်တယ်အခုပေါ်တယ်အခုပြောက်တယ်ကိုဉာဏ်လေးနဲ့ကိုမြင်ရမယ်ပြောတာအခုထိတယ်အခုပြက်တယ်ထိတဲ့တဘောလေးကထိချရင်ထိလိုက်ပြက်သွားလိုက်ထိလိုက်ပြက်သွားလိုက်ကိုဉာဏ်နဲ့မှအဲ့လိုမြင်ရမယ်ဒေါက်တာပြောက်မိမပြောက်ငါပြောက်သူပြောက်ပုဂ္ဂိုလ်သတ္တဝါပြောက်အောင်လေခြေလေးလက်တွေခေါင်းလေးပြောက်အောင်ပြောက်တယ်ဆိုတာငွေလေးရမရှိဘူးကိုအစီချင်လေးလို့တကယ်ရှိတာဒီတဘောလေးတွေပဲရှိတယ်ခန္ဓာငါးပါးအချိန်နဲ့ပိုင်နဲ့ထောက်ပြန်ပြသနေတဲ့ဒုက္ခသစ္စာအများအားရှိနေတဲ့စိတ်စိတ်တသိယုံဆိုတဲ့ခန္ဓာငါးပါးဒုက္ခသစ္စာဆိုတာအခုလိုဖြီးဖြီးပြက်နေလို့ဖြီးဖြီးပြက်တယ်လှုပ်ပြီးပြက်တယ်တီးပြီးပြက်တယ်ကြားပြီးပြက်တယ်အကျဲခတ်တဲ့ဉာဏ်လေးကလည်းအကျဲခတ်ပြီးပြက်သွားတာပဲဖြီးဖြီးပြက်နေတာပဲရှိတယ်။နောက်ကအချိန်တိုင်းချိန်တိုင်းလိုက်ပြီးသိတဲ့ဉာဏ်နဲ့သက်ရှင်အောင်ပြောပါလေ။တဉာဏ်ပြီးတဲ့ဉာဏ်လိုက်ပြီးတော့မှသိနေနေပါ။ကိုယ်စိတ်ကိုမနေမနာလေးလှုပ်ပေးထားပါ။အလကားမထားနဲ့အနာမထားနဲ့ကိုယ်ရဲ့ပန်းနိုင်ကဒီတိပညာကိုယ်နှလုံးသားမှာကိန်းသွားဖို့ဒီဉာဏ်ရသွားဖို့ဒီဉာဏ်ကိုကိုယ်ပိုင်ရဖို့အပြက်ကိုသိတဲ့ဉာဏ်သစ္စာသိတဲ့ဉာဏ်အခုဖြစ်ချက်ကိုသိတဲ့ဆိုတာသစ္စာသိတာပဲသိပြီးပြတ်သွားတာကအခုကြားပြီးပြတ်သွားတာကဒုက္ခသစ္စာဒါလေးကိုပြတ်သွားတာကိုသိလိုက်တဲ့ဉာဏ်လေးကမြတ်ကသစ္စာအဲ့တော့သိလာကသမုဒိယသစ္စာရတာကနိရောဓသစ္စာဆိုတဲ့အေးချမ်းမှုသနာဥပါဒံကံလောဘမိဒေါရမိမောဟမိတွေငြိမ်းသွားတဲ့အတွက်ဒါခဏနိဗ္ဗာန်ကိုရနေတာပဲအချိန်တိုင်းအချိန်တိုင်းလက်ပြီးသိနေနေပါအခုလိုဖြစ်ပြတစ်ချက်သိနေတာခဏနိဗ္ဗာန်ကိုရနေတာပါမေတ္တာနဲ့နိရောဓနဲ့လက်နေတာပါမေတ္တာတစ္ဆာဆိုတာနိရောဓကိုပဲကျေစုပြုတယ်ဖြီးပြီးကျသွားတာဒုက္ခတစ္ဆာသိတဲ့ဉာဏ်လေးကမေတ္တာတစ္ဆာတစ်ချက်သိလိုက်တာနဲ့တစ်ချက်နိရောဓကိုရတာပဲခဏနိရောဓကိုရနေတာပဲအချိန်တိုင်းအချိန်တိုင်းလက်ပြီးသိနေနေပါဒီဉာဏ်ကိုကိုယ်ပိုင်ရဖို့ကြိုးစားမှာကိုယ့်ရဲ့နှလုံးသားမှာတရားကိန်းနေဆိုတာဒီဉာဏ်ကတန်ဉာဏ်မရှိအောင်ယုံကြည်သွားတာကိုပြောတာကိုယ်နှလုံးသားကဒီတရားသိဉာဏ်ကခံငင်းသွားဒီကနာဒုက္ခတစ္ဆာဆိုတာယောက်ျားမိန်းမငါသူမဟုတ်ပဲနဲ့သိပြီးပြတဲ့ဒုက္ခတစ္ဆာဆိုတာပိုင်ပိုင်နိုင်နိုင်သိသွားတာတရားကိန်းသွားတာပဲဒီလိုကိန်းမှုဆိုတာအခုလိုဉာဏ်လေးနဲ့အချိန်တိုင်းအချိန်တိုင်းတွေးပြီးနေမှာခန္ဓာရဲ့ကြောတဲ့ပုံမြင်ပြသိနေတဲ့အမှန်တရားကိုသတိပညာလေးနဲ့စောင့်ကြည့်ပြီးနေမှာမရှိတော့ဘယ်တော့မှမသိဘူးတရားကလိုလိုဘယ်တော့မှမကိန်းဘူးဘိုးဘွားကြားလာမှာမဟုတ်ပါဘူးကိုကအားဆိုင်နေသွားလိမ့်မယ်ခင်ဗျားလဲဘောဓိပင်နဲ့ရှင်ပလင်မှာဒီလိုပဲကိုယ့်ရဲ့ခန္ဓာထဲမှာသတိပညာလေးနဲ့စောင့်ကြည့်ရင်လည်းဟောဝတ္တိသာဝရိယစိုက်ရလို့ဒီတရားအကျင်းွားတာပါကိုယ်လည်းအခုလိုသတိသာဝရိယစိုက်ရင်မှအလိုလိုတော့မရဘူးအချောင်းလိုရင်လို့တော့မရပါဘူးသူ့ကောင်းတဲ့တော့မရဘူးမြတ်ကြီး၅ပါးနဲ့ရှုမှရမယ်သတိရလဲထားနေမှဝရိယကလည်းစိုက်နေမှသမာဓိမာလေးဆိုတဲ့မှန်တဲ့သိခင်မှုလည်းရှိမှသမာဓိငါးပါးဆိုတဲ့အကျဲခတ်တဲ့စိတ်လေးတွေးတဲ့စိတ်လေးလည်းရှိနေမှဒါမှသာသမာဓိကြီးဆိုတဲ့ဟုတ်တိုင်းမှန်စွာသိတဲ့ဉာဏ်ကိုရလိမ့်မယ်အချိန်တိုင်းအချိန်တိုင်းသိပြီးနေပါဒီဉာဏ်တော့ရေးကြည့်တာမရှိပါဘူးကိုကနိဗ္ဗာန်သွားတဲ့မြေကြီးလမ်းပေါ်မှာရောက်နေပါလေဝိရိယကိုမချောလိုက်ပါနဲ့ကိုကလမ်းပေါ်မှာရောက်နေတဲ့အချိန်မှာဝိရိယအားနဲ့ကိုပဲဒုက္ခကိုကြာကြာခံရပါလိမ့်မယ်ဝိရိယအားကောင်းရင်ဒုက္ခကမြန်မြန်လွတ်မြောက်နေတယ်အပေလေးပါဒုက္ခတွေကုသစုပ္ပန်မှာလဲခန္ဓာမရှိတာကိုသိနေတယ်ဆိုရင်ဒါလောဘမိဒေါရမိအလောင်းခံနေရတာတက်တာနေတာပဲလောဘမိဒေါရမိကိလေသာမိခန္ဓာငြိမ်းနေတာပဲအလုံးတရားမီးတော့မငြိမ်းဘူးပေါ့အကျဉ်းသားကြီးညင်းနေတာပေါ့အချိန်တိုင်းအချိန်တိုင်းလိုက်ပြီးသိပြီးနေပါခန္ဓာလည်းတစ်မျိုးလည်းပြောမယ်ဟိုခန္ဓာတစ်မျိုးဒီခန္ဓာတစ်မျိုးမပြောဘူးဒုက္ခဖြစ်ပါလေပြစ်ပါလေဝေပါလေသိပါလေတခါလေကြတော့ဝေဒနာလေးကခေါင်းဆောင်ပြီးပြောလို့ပြောမယ်ဝေဒနာခေါင်းဆောင်လဲခန္ဓာ၅ပါးပဲတခါကြတော့သိတဲ့စိတ်ကလေးကြားတဲ့စိတ်ကလေးခေါင်းဆောင်လဲခန္ဓာ၅ပါး ဒါကြိုက်ကြတော့ပူလဲရုပ်ကလေးကောင်းဆောင်နဲ့ခန္ဓာ၅ပါးစိတ်ယူရုပ်တွေဝိညာဉ်တွေခွဲမနေအခုပေါ်လာတာအခုပြတ်ပြီးလို့ទីလိုက်ဘာမှမတတ်မှတ်နဲ့ကိုယ်အသံပြတ်ဉာဏ်လေးနဲ့ခေါင်းကြီးလိုက်နေဦးမယ်ကိုယ်ခန္ဓာဖောက်ပြက်ပြက်စီးပြနေတယ်ကိုယ်လည်းဟုတ်ပြီလေဟုတ်ပြီလေဆိုပြီးဉာဏ်လေးနဲ့ခေါင်းကြီးလိုက်နေဦးမယ်ဘာမှချက်ခဲတာမဟုတ်ပါဘူးအတဏ္ဍာရောကခန္ဓာပြောတာကိုဉာဏ်နဲ့မကြည့်ခဲ့လို့သနာနဲ့ကြည့်နေလို့ယောက်ျားမြင်မိန်းမမြင်ရှင်းပြရင်မဟုတ်ကြရင်မြင်ပြီးတော့မှရိတ်ကြီးငယ်လေးကြားပါလေခန္ဓာကိုဉာဏ်နဲ့စိုက်နေတယ်ဆိုရင်အေးချမ်းနေုံပဲခိတ္တာမြည်ငြိမ့်ပါလေဒါအကောင်းဆုံးနေနည်းပါပဲဘုရားရှင်ကိုယ်တော်မြတ်ကြီးနေစေခြင်းနဲ့အပမဒိနာသမာဓိတာဆိုတဲ့သတိပညာလေးနဲ့နေတာကိုယ်ယံသူကိုကိုတက်နေတာပိုင်းလာရင်လည်းတက်နေလို့ရနေတာပဲအခုလိုထိုင်နေရင်လည်းကိုယ်ယံသူကိုကိုတက်နေတာပဲဒါမှသာအသွားကောင်းလာကောင်းအနေကောင်းထိုင်ကောင်းဖြစ်ပါလိမ့်မယ်တရားနဲ့နေတာတရားရှိရင်မတရားမရှိဘူးမတရားဆိုရင်လောဘဒေါသမောဟတွေမရှိဘူးအခုလိုဖြည်းဖြည်းပြတ်သွားတာကိုသိတဲ့ဉာဏ်ကတရားပါပဲအမှန်မြင်တာအမှန်ကိုသိလိုက်တာအမှန်မြင်မှန်သိတဲ့အတွက်စိတ်ကလေးစင်ကြယ်သွားတာလောဘဒေါသမောဟတွေဖြစ်ခွင့်မရတဲ့အတွက်စိတ်ကလေးခဏစင်ကြယ်သွားတာအချိန်တိုင်းအချိန်တိုင်းလာပြီးတော့မှသိလေးနေပါစိတ်ကိုအလကားမထားနဲ့အနာမထားနဲ့ဒီတလန်းလေးရှိပါလေအတန်တရားလို့မလုပ်ခဲ့ဘူးလေတဲ့ဝိဇ္ဇာပစ္စယအသင်္ခါရပါတရားနဲ့အသက်ရှင်နေတာပါတကောင်းရှင်ရှင်နေတာပါကျန်တာတွေအကုန်လုံးဘာတွေပဲလုပ်နေပြီးဖြစ်စေအခုလိုကိုယ်သိကိုယ်မမြင်တဲ့အချိန်တိုင်းအချိန်တိုင်းမှာတဏှာလဲနေတာပိဿတမုပ္ပါကလဲနေတာဒုက္ခနဲ့တမှုရိယနဲ့အသက်ရှင်နေတာအဲ့ဒါကြတော့သက်ဆိုးရှိပါပဲဒီတိုင်းချိန်တိုင်းလည်းပြောမှသိလေးနေပါခန္ဓာပေါက်ပြက်ပြက်စီးမှုကရက်ဆဲနေတဲ့အချိန်ကြီးရှိဘူးစိတ်ကိုလုံမလိုက်နဲ့ဒီစိတ်ကိုလုံလိုက်လိုက်တာနဲ့အလိုလိုက်ခြင်းနဲ့စိတ်ကကြိလိုက်တာပါလောဘမီဒေါသမီတွေလောင်ခံရလိမ့်မယ်ကိုယ်ယံသူဝင်ပါမယ်ချိန်တိုင်းချိန်တိုင်းသတိထားလေးနေပါဝိရိယကိုတိုးတိုးပေးပါအကျက်ကိုများများမြင်အောင်ကြည့်အမှန်တရားကိုဖြစ်ချက်ကိုများများမြင်လေလေကိလေသာနဲ့ဝေးလေလေပဲကိုယ်စိတ်ကစင်ကြယ်လာလေလေပဲဒီစင်ကြယ်တဲ့စိတ်ထဲမှာနိဗ္ဗာန်ကိုမြင်နိုင်ပါလိမ့်မယ်ခန္ဓာထဲမှာခြေနေချက်ပေါ်တာကိုစူးစိုက်ကြည့်ဝိနာတိချာရင်ဒီဝိနာလားနေတာလားစိတ်လားနေတာလားစူးစိုက်ကြည့်ကြည့်လိုက်တာနဲ့မရှိတော့ဘူးပေါ်တော့ကတော့ဝိနာပဲပေါ့ဉာဏ်နဲ့ကြည့်လိုက်ရင်မရှိတာပဲတွေ့တယ်ဉာဏ်ဝင်ပြတ်ပြီးတာကိုယ်ခန္ဓာစင်ကြမှာကိုယ်ဉာဏ်ကိုဝင်ပြီပါဝိနာတိချာရင်ဝိနာတစ်ခုနဲ့တစ်ခုကြားထဲမှာဝိနာဆိုတာဖြည်းဖြည်းပြတ်တာပဲအခုပေါ်ရခုပြောက်တယ်ဖြစ်ပြီးပြနေတဲ့ဝိညာဉ်ခန္ဓာအစင်းလေးတွေကြားထဲမှာအပြက်ကိုကြည့်တဲ့ဉာဏ်တဉာဏ်ကြီးတဉာဏ်လိုက်ပြီးတော့မှသွင်းနေနေပါဘာမှမတတ်မှန်းနဲ့သူတော်နဲ့သူဖြစ်တယ်သူတော်နဲ့သူပြက်တယ်ဒါပဲရှိတယ်ဖြစ်ပြီးပြနေတာဆိုရင်ဘာမှမရှိဘူးဒါအောင်ပိုင်ပိုင်နေနေပြီးဖို့ပဲရင်ကြည့်ပါလေအဒီကောင်းဆောင်ပြီးတော့မှကိုယ့်ရဲ့ကိလေသာနဲ့စစ်ထိုးရပါလိမ့်မယ်ဒီသာကြီးပေါ်လာတာလေးတို့နောက်ကသူ့ရဲ့ဓမ္မကြီးရမှာအတိုင်းသနာဥပါဒံကံနေဖြစ်ခွင့်မရဘူးအတွက်ပေါ်လာတဲ့သဘောခန္ဓာလေးကိုပြက်ပြီးလို့လာပြီးလိုက်ဒါပဲပေါ်တာပေါ်တာဖြစ်ပြီးပြက်နေတာပဲကိုယ်သမပြက်လိုက်ပြီးသိပြီနေပါဖြစ်ပြီးပြက်သွားတာကဒစိတ်တော့ကအကဲခတ်တာကဒစိတ်ပြန်ပြီးတော့မှမဖြစ်ပါဘူးကိုယ်အကဲခတ်တဲ့စိတ်နဲ့သက်ရှင်ရပါလိမ့်မယ်ဒီဉာဏ်နဲ့သက်ရှင်ရပါလိမ့်မယ်ဒါမှလည်းဉာဏ်ကိုအောက်ကိုရကြပါလေကံဆိုတာယုံကြည်ရမှာကောင်းတာလို့ရကောင်းကျိုးရမယ်မကောင်းတာလို့ရမကောင်းကျိုးဖြစ်မယ်ဒါကံဆိုတာယုံကြည်ရမှာကံကိုအောက်ကိုရင်တော့သုံးသက်ပုံထဲမှာမဆုံးနိုင်အောင်သိရပါလိမ့်မယ်သုံးသက်ပုံဆိုတာကံစီမံရပုံလေးအကွာဉာဏ်ကိုအောက်ဖို့ပါဒီဉာဏ်ကကံကိုဖျက်ချတယ်ရှင်းဥစွာအပေလေးပါးသွားမဲ့ကံတွေကိုဖျက်ချတယ်ပြီးတော့သူပ္ပိဒုက္ခပစ္စခန္ဓာရောင်းတဲ့ကံတွေကိုဖျက်ချတယ်အချိန်တိုင်းချိန်တိုင်းလည်းပြောမှသိနေနေပါဘာတွေးသိမှမဝင်သေးတဲ့ဆရာပြတာကိုနောက်ကနှိမ့်လိုက်ပြီးနေပါခန္ဓာလည်းပေါက်ပြက်ပျက်စီးနေတာပဲရှိတယ်သူကမွေးပါလဲသေးပါလဲဒါပဲပြောနေတာပဲဝိညာဉ်လေးပေါ်လာတဲ့သူကဖြစ်ပြီးပြက်သွားတယ်လို့ပြောတာပဲသူကခုမှအစ်စ်ပေါ်လာတာလို့ပြောတာပဲပြန်နောက်ကဉာဏ်နဲ့လိုက်သိနေပါခင်ဗျတရားပေါ်တာကိုစူးစက်စိုက်ကြည့်ဝိညာဉ်တင်ချရင်ဝိညာဉ်နဲ့ဉာဏ်နဲ့စစ်ထုတ်စိတ်ကတင်ချရင်ဒီစိတ်နဲ့ဉာဏ်နဲ့စစ်ထုတ်ဝိညာဉ်ဆိုတာလဲနာမကျင်သောဝိညာဉ်မဟုတ်ပါဘူးချမ်းသာတယ်ဆိုရင်လည်းဒါဒုက္ခဝိညာဉ်လေးတွေဖြစ်ပြီးပြက်နေတာဒီမှန်တရားကိုမြင်အောင်ကြည့်ချမ်းသာတယ်လို့သိရင်နောက်ကတဏှာဥပါဒဏ်ကျန်ဒါတဏှာနဲ့သိတာမမြဲဘူးလို့သိမှဉာဏ်နဲ့သိတာဒီတဏှာသိလို့ဖြစ်ဖို့မပေးနဲ့ကိလေသာကိုဖြစ်ဖို့မပေးပါနဲ့ကိလေသာယဉ်သူဆိုတာကိုကတို့လို့ဉာဏ်နဲ့ချိန်မုံရမှာသူ့အောင်ဝဲခံမှာတန်မဲ့ရင်သူဉာဏ်သူပုံမှန်မှမသိရင်တော့ဉာဏ်သူဘယ်နည်းနဲ့မှမချိန်မုံနိုင်ပါဘူးဒါအစမပြတ်တတိကထစနေစစပေါ်တာလေးကိုဉာဏ်လေးနဲ့သူးဆိုင်ကြည့်ကြည့်လိုက်တာနဲ့မရှိတော့ဘူးကြည့်လိုက်တာနဲ့မရှိတော့ဘူးကိုယ့်ရဲ့ခန္ဓာအစဉ်ကြားမှာကိုယ့်ရဲ့ဉာဏ်ကိုဝင်လေးပါတဉာဏ်ကြီးတဲ့ဉာဏ်အဖြစ်ကိုသိတဲ့ဉာဏ်နေနေတာလားနေတာလားရှိသေးလားမရှိသေးလားဆိုပြီးဉာဏ်လေးနဲ့အကဲတာခတ်လိုက်အကဲခတ်တဲ့စိတ်ပေါ်တဲ့ချိန်မှာအရှုပ်ကမရှိတော့ဘူး။ကိုယ်အကဲခတ်တဲ့ဉာဏ်လေးနဲ့သက်ရှင်ရမယ်။အပြက်ကိုသိတဲ့ဉာဏ်ကိုယ်တေကိုကိုသိတဲ့ဉာဏ်လေးနဲ့ပဲသက်ရှင်ရပါလိမ့်မယ်။ဒီဉာဏ်က အလုံးစုံဒုက္ခတွေကိုသိမ့်မိနိုင်မှာပါကိုယ်ကယ်မဲ့ယူမဲ့သူကဒီအသည့်တလုံးပဲရှိပါရဲ့ကျန်တာတွေဘာမှအားကိုးလို့မရဘူးကိုယ်သေးကိုယ်သိတဲ့ဉာဏ်ကိုယ်ခန္ဓာမရှိတာကိုကိုယ်သိတဲ့ဉာဏ်ကိုယ်ဒုက္ခရောက်နေတာကိုကိုယ်သိတဲ့ဉာဏ်ဒီဉာဏ်ကိုပဲအားကိုးပါအချိန်တိုင်းအချိန်နဲ့ဖောက်ပြန်ပြစည်းနေတယ်ခန္ဓာလည်းအချိန်တိုင်းအချိန်နဲ့ဖောက်ပြန်ပြစည်းနေတယ်ကိုယ်လည်းဇလက်သက်ကြီးလိုက်ပြီးတော့မှသိမိနေရမယ်ဓမ္မတော်ကိုယ်စိတ်ကစင်ကြယ်သာလိမ့်မယ်လောဘဒေါသကြီးအလောင်းမခံရတော့ဘူးအသွေးစိတ်တွေမဝင်သေးနဲ့ခင်ဗျချက်ချပေါ်တာကိုစူးစိုက်ရှုပါဝင်လာခဲ့တဲ့ချက်ချအသွေးစိတ်တွေဖြတ်နေပေါ်လာရင်လည်းဒီနဲ့ခုဖြစ်ခုပြတ်တာပဲဆိုပြီးညံနေတာဖြတ်ချတန်ရာစိတ်ပေါ်လာရင်လည်းဖြတ်ချဒါမျိုးလက်မခံပါနဲ့အာယုံတွာရတိုက်ဆိုင်ရင်တော့စိတ်ကလေးတွေဖြတ်ကလေးပြတ်ကလေးပေါ်မှာပဲဘာပဲပေါ်လာပေါ်လာဖြစ်ပြီးပြတ်နေတာပဲရှိတယ်ကိုကညံနေချိန်မုန်းကကိုကအချုပ်ကလာတာကိုကညံလေးနဲ့လိုက်ပြီးလိုက်ကိုကလာပါရှုပါလို့ခေါ်တာကိုကတန်တိတိကောင်းနေလိုက်ပြီးတော့မှရှုလိုက်အခါမလေးကျိုးပေးတဲ့ကနာဥပါဒံကံသေးသွားလိမ့်မယ်။ဒါဖြစ်ကျော်မရှိသေးနဲ့ခန္ဓာရဲ့အမှန်တရားတော့ဖြစ်ကျော်တူတူလေးအခုဖြစ်တယ်အခုပြက်တယ်အခုကြားတယ်အခုပြက်တယ်အခုသိတယ်အခုပြက်တယ်အခုမွေးတယ်အခုသိတယ်အခုပေါ်တယ်အခုပြက်တယ်အခုခံစားတယ်အခုပြက်သွားတယ်ဒါပဲရှိတယ်အခုဖောက်ပြန်တယ်အခုပြက်စီးတယ်ခန္ဓာရဲ့ဖြစ်စဉ်ကတော့အမှန်တရားတော့ဖြစ်ကျော်တူတူလေးပါကိုယ်ကမသိတဲ့အခါကျတော့ကနာဥပါဒံကံဆိုပြီးပိဋကတ်ဘုရားကလည်းသွားလို့ကိုယ်ကလည်းဒီခံစားနေလို့ဖြစ်ကျော်ရှိနေရှင်နေတာပါဒီသမုပ္ပါကပပေါင်းမြောက်များစွာလဲ့နေလို့ကိုယ်တတိညာလေးနဲ့ခြေဝုံးမင်းနေပါအစမပြတ်လိုက်ပြီးသိနေရမယ်ပြောတာအတွင်းစိတ်တွေမဝင်စေနဲ့အပြည့်လုံးဝမလင်းစေနဲ့တတိထိုင်းပေါ်လာတာသိတယ်ဘာပဲပေါ်လာပေါ်လာရပ်ပြီးလို့လားသိလိုက်ဘာမှတတ်မှတ်မနေပါနဲ့လောကမှာအလုပ်တစ်ခုတည်းပါပဲရရှိတဲ့ကြိုးကျေးဇူးအမြဲတမ်းများပါလေကိုယ်ကဘွားနဲ့ပွားနေုံနဲ့မကတစ္ဆာဆိုတာဘာဝေတ္တပကိစ္စနဲ့ပွားများအားထုတ်အောင်ဆက်ပြန်တလဲလဲသိနေရမယ်ပြောတာအခုပေါ်လာတာကိုအခုပြက်ပြီလို့သိလိုက်။နောက်ပေါ်လာတာကိုနောက်ဉာဏ်နဲ့ပြက်ပြီလို့သိလိုက်။အရှုခံနဲ့ဖြစ်ပြီးပြက်တဲ့ဒုက္ခတစ္ဆာ၊ရှုတဲ့ဉာဏ်နဲ့ဖြစ်ပြီးပြက်တဲ့ဒုက္ခတစ္ဆာပဲ။အဲ့ဒါအဲ့ဒါချင်းရှုရတာပါ။ဘာတစ်ခုမှခံကြံသိမြင်နေတာမရှိဘူး။အမြဲတမ်းရှိနေတာတစ်ခုမှမရှိဘူး။အားလုံးကအဲ့ဒါကြီးပဲ။ဒီညာပေါ်တယ်ဒီညာပြောက်တယ်။ဒီညာဖြစ်တယ်ဒီညာပြက်တယ်။ဘယ်ကွာရှိနေတာတစ်ခုမှမရှိဘူး။ငါသိလို့ဆိုရမရှိဘူး။ငါယုံလို့ဆိုရမရှိဘူး။အခုမှကြောင်းတိုက်ဆိုင်လို့ပေါ်လာတဲ့သဘောလေးပါရီရဖြစ်ပြီးပြတ်သွားတာပဲ။ကြာပြီးပြတ်သွားတာပဲ။ချိန်ပြီးပြတ်သွားတာပဲ။လှုပ်ပြီးပြတ်သွားတာပဲ။ကိုယ်ဉာဏ်လေးနဲ့စမပြလိုက်ပြီးသိနေနေပါ။ရှင်ရှင်ချက်ချာပေါ်တော့စူးစိုက်ကြည့်ပါ။အပြက်ကလွဲရင်ဘာမှတွေးစရာမရှိဘူး။ဒါမှသာသမာဓိကြီးဆိုတဲ့အမြင်မှ။ကောင်းတာတွေ၊မြဲတာတွေ၊သိုးတာတွေ၊ကြာချိန်ဖြစ်နေတာတွေဒါတွေတွေးနေရဆိုရင်တော့ဉာဏ်မြင်မဟုတ်တော့ဘူး။ဉာဏ်နဲ့မှမြင်နိုင်တာပါ။အနိစ္စဒုက္ခအနတ္တအတုပါဒုက္ခသစ္စာဆိုတဲ့ဒီခန္ဓာရဲ့အမှန်တရားကိုဉာဏ်နဲ့မှမြင်နိုင်တာပါ။ဒါကြောင့်မလို့ဉာဏ်ပေါ်မှာကိလေသာတွေဖုံးနေတယ်မမြင်နိုင်ဘူး။အကိလေသာတွေကိုရင်ဖယ်ရှားပြီ။လောဘစိတ်တွေပေါ်လာအဲလောဘစိတ်ကိုဖယ်ရှားလိုက်။ဒေါသစိတ်တွေအလိုမကျတဲ့စိတ်တွေပေါ်လာရင်အဲ့ဒါကိုပြန်ရှုချက်လက်မခံနဲ့လက်ခံရဲ့ဘေးရပုံညာကိုတားလိုက်မယ်။အပယ်လေးပါးကိုပို့လိုက်မယ်။တဏ္ဍာရီလုံးကကိုကရန်သူကိုမိတ်ဆွေလုပ်လာခဲ့လို့။သမုဒိယတစ္ဆာနဲ့အပေါ်အဖော်လုံးနေခဲ့တဲ့အတွက်ဒုက္ခတစ္ဆာနဲ့ဘယ်တော့မှဦးစားမကွဲခဲ့ပါဘူး။ငါမဟုတ်တာကိုငါလုပ်တဲ့ဖြစ်ပြီးပြတ်တဲ့ဒုက္ခတစ္ဆာပဲရှိတယ်။ဒီမန်တရားကိုမသိတဲ့အတွက်ဒီဖြစ်ပျက်ကြီးကိုအတုပါကြီးကိုငားလုံးနေပါလေအတုပါကြီးကိုသားရည်သမီးတွေဖြစ်စရာတွေဘုံစရာတွေဆိုပြီးတော့မှသတ်မှတ်နေပါလေဖြစ်စရာဆိုတာမရှိဘူးဘုံစရာဆိုတာမရှိဘူးကြောက်စရာဆိုတာမရှိဘူးဖြစ်ပြီးပြင်းနေတာပဲရှိတယ်ဒီမန်တရားကိုမသိလို့ချက်ရတာမုန်းရတာကြောက်ရတာလန့်ရတာဘောပမာဏနဲ့သိဖို့ကြိုးစားပါဒီသိဉာဏ်တော့အဖို့တန်တာမရှိပါဘူးကိုယ်စိတ်ကိုမတုံမလို့ကြောက်တိုင်ဖြစ်အောင်ကြောင်းလဲပြီးနိုင်တာဒီသိဉာဏ်ပဲရှိပါတယ်သစ္စာသိရင်ကြောက်တိုင်ဖြစ်ပြီသစ္စာမသိရင်တော့ဝါကုန်ဖြစ်ရည်လေဖြစ်ကြဆိုလဲယုံလိုက်ပါပဲကြောက်ကြဆိုလဲယုံလိုက်ပါပဲဟိုဟာကောင်းတယ်ဆိုလဲယုံလိုက်ပါပဲသူများပသက်မှာသတ္တဉာဏ်လုံးလန်းဆုံးပါလိမ့်မယ်သူများပသက်လန်းဆုံးတဲ့ဘေးသင့်ပါလိမ့်မယ်ဝါကုန်ဖြစ်ပါလိမ့်မယ်ဘာကောင်းလို့ကောင်းမှမသိဘူးဘာကြောက်ကြကောင်းလို့ကောင်းမှလည်းမသိဘူးဘာဖြစ်ကြကောင်းလို့ကောင်းမှလည်းမသိဘူးဖြစ်ပြီးပြနေတာပဲရှိတယ်ပိုင်ပိုင်နိုင်နိုင်မသိလို့သူများပသက်မှာလန်းဆုံးနေတာသူများပြောတိုင်းယုံနေရတာမျိုးပလာသုံးစံနေရမကြောပြနိုင်တာဉာဏ်ဉာဏ်လုံးနဲ့ရှိပါတကယ်ရှိတာသဘောလေးတွေပဲရှိပါတယ်ဒီအရိပါရီကရက်သဲနေတဲ့အချိန်မရှိဘူးဓာတ်ပန်ပိုင်နေနေသိရင်ကိုယ်စိတ်ကမတုံမလုံးဖြစ်သွားလိမ့်မယ်ဓာတ်ပန်ပိုင်နေနေမသိရင်ဉာဏ်ပသက်မှလမ်းဆုံးပြီးတော့မှကိုကြောက်ရဒီလမ်းရဟွာလူကြီးဒီရလူကြီးဟွာဖြစ်ဖြစ်ဒီရဖြစ်ဖြစ်ဟွာကောင်းလို့လို့ဒီရကောင်းလို့လို့တန်မရလည်းဘယ်တော့မှမသိဘူးဆိုရင်တော့ကစိတ်ကလည်းဘယ်တော့မှမသိဘူးလူကြီးရခြင်းနဲ့အငတ်နာလည်းဘယ်တော့မှမပြောက်ဘူးဉာဏ်ဉာဏ်လုံးနဲ့ကြည့်ပါတတိပညာလေးနဲ့စွတ်စွတ်ဆိုက်ဆိုက်ကြည့်ခန္ဓာကတစ်မျိုးနဲ့ပြောပါလေကိုခန္ဓာတစ်မျိုးဒီခန္ဓာတစ်မျိုးမပြောဘူး ကိုယ်ချိန်တစ်မျိုးဒီချိန်တစ်မျိုးမပြောဘူး။ဖောက်ပြန်ပြစီနေတဲ့သဘောတွေကိုပဲအချိန်တိုင်းချိန်တိုင်းပြောနေတယ်။ကိုကဒါကိုပိုင်ပိုင်နဲ့နဲ့သိုံလေးတွေမှာဘာမှခက်ခဲတာမဟုတ်ဘူး။ဒီပညာနဲ့မဆောင်ကြည့်ခဲ့လို့အတန်တရာလုံးကဉာဏ်မျက်လုံးအာမကိုပဲနဲ့သနာမျက်လုံးနဲ့ပဲကြည့်တော့ဉာဏ်ပရမတ်ကိုမဖြိုခွဲနိုင်တဲ့အတွက်ယောက်ျားမိန်းမငါးရီသူတွေချစ်ကြရင်မုန်းကြရင်ဒါတွေမှာပဲနန်းဆုံးပြီးတော့မှလောဘဒေါသမောဟတွေဖြစ်ရပါတယ်။မဆုံးနိုင်တဲ့ဒုက္ခတွေကိုယ်ပိုင်ပစ္စည်းဖြစ်ရပါတယ်။အပယ်လေးပါးကိုယ်ယူကိုရာဖြစ်ရပါလေအဲ့ဒါအရှိနဲ့အသီးနဲ့မကိုက်လို့အရှိရဖြစ်ပြီးပြတဲ့ဒုက္ခတစ္စာအချိန်တိုင်းချိန်တိုင်းဖောက်ပြန်ပြစီနေတဲ့အနိစ္စဒုက္ခအနတ္တအတုပဒုက္ခတစ္စာဒါအရှိတရားအမှန်တရားဒီအရှိနဲ့ကိုယ်သိလာကြတော့ယောက်ျားတွေမိန်းမတွေဖြစ်ကြတယ်မုန်းကြတယ်ကြောက်ကြတယ်လန့်ကြတယ်ဒါတွေလည်းသိနေတယ်အရှိနဲ့အသီးနဲ့မကိုက်တဲ့အတွက်တဏ္ဍာရလုံးမဆုံးနိုင်တဲ့ဒုက္ခတွေကိုယ်ပိုင်ပြစီဖြစ်ရပါလေဉာဏ်မျက်လုံးနဲ့ကြည့်ငါတွေသူတွေယောက်ျားမိန်းမတွေပြောတော့ပြောမှာပေါ့ပညာဆိုတာပယ်ရမှာမဟုတ်ပါဘူးမဆွဲရဘူးသုံးတော့သုံးရလိမ့်မယ်မဆွဲနဲ့ပြင်းရကိုဆွဲရမှာမဟုတ်ဘူးကွာသုံးလဲသုံးနဲ့တဏ္ဍာရုံကဆွဲလဲဆွဲတယ်တကယ်လဲခြံနိုင်လို့ငါလို့ပြောတယ်တကယ်လဲငါလို့ဖြစ်နေတယ်တကယ်လဲသားလို့သမီးလို့ပြောတယ်တကယ်လဲသားပဲသမီးပဲဖြစ်နေတယ်တကယ်ရှိတဲ့ခန္ဓာငါးပါးဒုက္ခပစ္စာအိစ္ဆဒုက္ခအနတ္တတွေပျောက်ပြီးတော့မှအရှိတွေကွယ်ပျောက်ပြီးတော့မှမရှိတာတွေကိုညံနေမှရောက်နေတဲ့အတွက်တဏ္ဍာရုံဦးဇင်းတို့ကိုစီကိုငါကြားခဲ့ရတဲ့မြေကြီးကသမုဒ္ဒရာ၄စီလောက်ရှိခဲ့ပါပြီအဲ့ဒါအရှိနဲ့အသေးနဲ့မကိုက်လို့ဖြစ်ရတဲ့ဒုက္ခကြီးပဲဒီဒုက္ခတွေကိုသိမ်းနိုင်တာဒီဉာဏ်နဲ့ရှိပါတယ်အခုဘုရားသာနာနဲ့ကြုံတဲ့အချိန်မှာအရှိရဒုက္ခတစ္စာသိရတဲ့ဒုက္ခတစ္စာပဲအဲ့လိုမကိုက်ဘူးဆိုရင်တော့နောက်တာမဆုံးနိုင်အောင်သိရမယ်နားမယ်အိုးရမယ်ငြိမ့်ကြည့်ရတယ်ကြားလိမ့်မယ်ဘယ်သူမှကဲမယူမှာမဟုတ်ဘူးဉာဏ်ဉာဏ်လုံးနဲ့ရှိပါကိုရတာတာအတုပဒုက္ခတစ္စာဒီခန္ဓာရဲ့အမှန်တရားကိုပြောရမယ်ဆိုရင်တော့ဘာတစ်ခုမှအကောင်းတာမရှိဘူးကိုယ်မသိလို့ဒီအတုပါကြီးကိုဖြင်းသွင်းနေတာဖြည်းဖြည်းပြတဲ့ဒုက္ခကြီးကိုဖြင်းသွင်းနေတာခန္ဓာရဲ့အကြောင်းကိုကောင်းကောင်းမသိတဲ့အတွက်အတုပါကြီးကိုငါလုံးနေတာဉာဏ်ဉာဏ်လုံးနဲ့ကြည့်ပါသတိပညာနဲ့ကြည့်အမှန်တရားကိုပိုင်ပိုင်နဲ့နဲ့သိသွားရင်သုံးတော့သုံးပါပေါ့မဆွဲတော့ဘူးအပြောကိုအပြောလို့ပဲထားပါကိုယ်စိတ်ကိုလုံမလိုက်ပါနဲ့အလကားမထားပါနဲ့နားမထားပါနဲ့တဏ္ဍာရောလို့လုံလိုက်ခဲ့ပြီးပါပြီဒီစိတ်ကိုလုံလိုက်နေပြီးတော့ဘယ်တော့မှတဏ္ဍာမဆုံးတော့ဘူးတဏ္ဍာမဆုံးရင်တော့ဒုက္ခတော့ဘယ်တော့မှမဆုံးတော့ဘူးတကယ်ချမ်းသာစေအကောင်းစစ်ဆိုတဲ့လက်ချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာကိုဘယ်တော့မှမရဘူးကိုကိုကိုကယ်တင်ရပါလိမ့်မယ်ကိုဒုက္ခကိုကိုသိမ်းရပါလိမ့်မယ်ဖခင်ကဒုက္ခကိုသိမ်းမပေးနိုင်ဘူးဒုက္ခသိမ်းတဲ့ညီတို့ရာပေးနိုင်တာပါအခုကာနာမကွယ်သေးလို့ဒီနည်းလေးကိုကိုကရနေတာပြည့်ကြအားထုတ်နိုင်တဲ့အချိန်လေးတွေကြုံနေတာဒီအချိန်လေးမှာကိုကကိုချင်းများအစွမ်းကုန်ဒီသစ္စာသိတဲ့ဉာဏ်ကိုရဖို့ပဲအားထုတ်ရပါလိမ့်မယ်ဒါပဲအရေးကြီးတယ်တဏ္ဍာရုံအာယုံကြီးဆိုတာခံစားခဲ့ပြီးပြီမဆုံးနိုင်အောင်လည်းသိခဲ့ပြီးပြီဘရောမချမ်းသာစင်မို့လို့အများနဲ့ငတ်နေတာပေါ့ဒီငတ်တာဘရောမမပြောက်တာပေါ့မြင်းနဲ့လူချင်းတွေရချင်းတွေမြင်းချင်းတွေကြားချင်းတွေနန်းချင်းတွေစားချင်းတွေအဲကိုယ်စိတ်ကိုလိုလိုက်နေလို့မြင်းနဲ့လောဘမီဒေါသမီမောဟမီတွေလောင်းခံနေရပါတယ်ဒီချိန်လေးမှာတော့ဒီအာယုံခံစားခြင်းတဲ့စိတ်ကိုဉာဏ်နဲ့မီးချုပ်ပြပါခြေလေးသာကိုဉာဏ်နဲ့မီးချုပ်ပြပါဒီစိတ်ကိုလိုမလိုက်ရဲ့ချိန်ပြည့်နေရပဲရှိတယ်ဒီစိတ်ကအမှန်တရားကိုပိုင်ပိုင်နဲ့နဲ့သိဖို့လားကြိုးစားအနိစ္စဒုက္ခအနတ္တလည်းဘာမှမရှိဘူးကိုကြိုက်ရဒုက္ခကြိုက်ရစိတ်ပြစ်တာကိုမသိလို့ကောင်းတဲ့ဖြစ်နေတာမသိလို့မသာပေါ်ရပါလေအတဏ္ဍာရောကမသိလို့မသာပေါ်ခဲ့တာပဲကိုရတာတာဖြစ်ဖြစ်တဲ့ဒုက္ခသစ္စာဒါကိုမသိတဲ့အတွက်မဆုံးနိုင်တဲ့ဒုက္ခတွေကိုယ်ပိုင်ဖြစ်သဖြစ်ရတယ်မဆုံးနိုင်တဲ့အိုဒုက္ခအနာဒုက္ခအသေးဒုက္ခတွေကိုယ်ပိုင်ဖြစ်သဖြစ်ရတယ်အဲ့ဒါမသိလို့ဖြစ်ရတဲ့ဒုက္ခကြီးတွေသိမှသာဒီဒုက္ခတွေကလွတ်မြောက်နိုင်လိမ့်မယ်အခုပြစ္ဆုတ်ပါမှာလည်းအချိန်တိုင်းအချိန်တိုင်းသိနေနေပါခန္ဓာဖြစ်ပြီးပြနေတယ်ကိုယ်လည်းတစ်လက်စကြီးလိုက်ပြီးတော့မှသိနေနေုံပဲပါတွင်းစိမ့်မှမဝင်စေနဲ့သမာဓိတိဆိုတဲ့အမြင်မှကအခုပေါ်လာတဲ့အခုမရှိဘူးလို့ပြည်လိုက်။ဒါလည်းဘာမှသိရမရှိဘူး။ဒါအရှိနဲ့အသိနဲ့ကြိုက်တာပဲ။ခန္ဓာဖြစ်ပြီးဖြစ်တယ်။ကိုယ်လည်းဒလန်စကြီးလိုက်ပြီးတော့မှသိနေရမယ်။အခုပေါ်သေးပေါ်သေးသဘောခန္ဓာလေးတွေကိုပြက်ပြီးပြက်ပြီးတော့အဆက်မပြတ်လိုက်ပြီးသိနေနေုံပဲ။ကိုဉဏ်ထဲမှာပေါ်လာကြောက်လိုက်ကလေးတွေမြင်နေုံပဲ။ဘာမှခက်ခဲတာမဟုတ်ပါဘူး။အတွင်းစိတ်တွေမဝင်စေနဲ့ကိုဒုက္ခကိုပဲကိုတွေးနေရမယ်။ကိုယ်အတုပါကိုပဲကိုရှုနေရမယ်အတုပါဆိုတာကအချိန်တိုင်းအချိန်တိုင်းဖြစ်ပြီးပြက်နေလို့သဘောလေးပေါ်လာတယ်ပြက်သွားတယ်အခုကြားတဲ့သဘောလေးပေါ်လာတယ်အခုပြက်ပြီးသွားတယ်အခုမြင်တဲ့သဘောလေးပေါ်လာတယ်အခုပြက်ပြီးသွားတယ်အခုတွေးတဲ့သဘောလေးပေါ်လာတယ်အခုပြက်ပြီးသွားတယ်အခုခံစားတဲ့သဘောလေးပေါ်လာတယ်အခုပြက်ပြီးသွားတယ်အဲ့တော့အတုပါကြာနေရမယ်တဏှာမှာပဲဆက်မပြတ်တတိကတ်ထားပါစိတ်ကိုတခြားဘုံမရောက်စေနဲ့ခဏစ်တခြားပေါ်လာကိုစူးစိုက်ကြည့်ရတဲ့အချိန်လေးမှာကျွတ်ကျွတ်ဆက်ဆက်အားထုတ်ပါကိုဒုက္ခကိုကိုသိနေတာပါဒီတဲ့ကြီးတဲ့အလုံးမရှိပါဘူးဒါမှတော့ကိုကိုကိုကယ်တင်ရကြပါရဲ့ကိုကိုကိုသနာရကြပါရဲ့ကိုကိုကိုချစ်ခင်ရကြပါရဲ့ဒီအတိညာကိုမရရင်မဆုံးနိုင်တဲ့ဒုက္ခတွေကိုပိုင်ပစ္စည်းဖြစ်ရပါလိမ့်မယ်ကျန်တာတွေမသိလို့တော့အပေလေးပါဒုက္ခတွေကိုပိုင်ပစ္စည်းမဖြစ်ဘူး ဒီသစ္စာမသိရင်တော့ကိုရလာတဲ့ခန္ဓာဒုက္ခသစ္စာဆိုတာမသိရင်တော့အပေလေးပါးဒုက္ခတွေကိုပန်းဖြစ်သိဖြစ်အောင်ပဲ။ဘာသွင်းစိတ်မှမဝင်စေနဲ့။ချင်းချင်းချချပေါ်တာကိုစူးစူးဆိုင်ဆိုင်ရှိဒီဝိညာဉ်လားနေတာလားစိတ်လားနေတာလားဉာဏ်နဲ့စစ်ထိုးပါသူကတော့ဖြစ်ပြီးပြက်နေတယ်။တရားရှုမှတ်တယ်ဆိုတာအနိစ္စဒုက္ခအနတ္တဆိုတာပိုင်ပိုင်နိုင်နိုင်သိဖို့အားထုတ်ရပါလေ။ကိုယ်တော့ဖြစ်ပြီးပြက်နေတယ်ကိုယ်ကဖြစ်ပြီးပြက်တာကိုမမြင်သေးပဲနဲ့ခိုင်တယ်နေတယ်ဖြစ်နေတယ်ဆိုရင်ကိုယ်ကဉာဏ်အားနေနေလို့ဉာဏ်နဲ့စူးစူးဆိုင်ဆိုင်ရှိသတိပညာနဲ့စူးစူးဆိုင်ဆိုင်ရှိဉာဏ်ထက်လာရင်အနိစ္စဒုက္ခအနတ္တဆိုတာရှင်းရှင်းနဲ့သဘောကျသွားပြီ။ဒီဉာဏ်ကိုကျင်းလာဖို့ကြိုးစားမှာပါ။လေ့ကျင့်မှာများမှကျွမ်းကျင်လာလိမ့်မယ်။ဘာပဲကြည့်လိုက်ကြည့်လိုက်ပြက်ပြက်သွားတာလေးပျောက်ပျောက်သွားတာလေးတွေပဲတွေ့နေတယ်။ဒါသမာဓိတိဆိုတဲ့ဉာဏ်မှနဲ့ဒီဉာဏ်ကိုကိုယ်ပိုင်ရဖို့ကြိုးစားပါ။ဒါပဲရည်ကြီးတယ်အခုချိန်လေးမှာတော့ဘုရားသာနာရှိနေတဲ့အချိန်မှာကိုယ်ခန္ဓာထဲမှာဘုရားစစ်တရားစစ်ကိုတွေးဖို့တာကြိုးစားပါအတန်တရားလုံးတွေးလာရတာပြည့်ညက်ဘုရားပါပဲတကယ်ဘုရားစစ်ကိုသိရင်တော့အပယ်လေးပါဒုက္ခတွေနဲ့ဥဒါကွဲပါတယ်မေတ္တာပို့ချမ်းတာနိဗ္ဗာန်ချမ်းတာကိုရပါလိမ့်မယ်အသွေးစိတ်တွေလည်းမဝင်သေးနဲ့ခင်ဗျတစ်ချက်ပေါ်တာကိုစူးစိုက်ကြည့်ခန္ဓာဖောက်ပြန်ပြန်စီးနေတယ်ကိုယ်ဒါလေးတွေပဲမြင်နေအောင်ပဲဒါလွဲ့နေဘာမှတွေးစရာမရှိဘူးပေါ်လိုက်ကြောက်လိုက်ချစ်လိုက်ကြက်လိုက်ဝေးလိုက်သေးလိုက်သဘောလေးတွေဖြစ်တယ်တဘောလေးတွေပြက်တယ်ဒါပဲရှိတယ်ပတန်ညာလုံးထိုင်ကြည့်နေတယ်ဒါပဲရှိတာပဲအခုထိုင်ကြည့်တယ်ဒါပဲတွေ့ရတယ်အခြားတွေတွေ့နေတာသမိစ္ဆာဒိဋ္ဌိဖြစ်သွားပြီအမြင်မှားသွားပြီပေါ်လိုက်ကြောက်လိုက်ချစ်လိုက်ကြက်လိုက်မွေးလိုက်သေးလိုက်တဘောလေးတွေဖြစ်တယ်တဘောလေးတွေပြက်တယ်ဒါလေးကိုအခုတစ်ချက်မြင်အခုတမာဒိဋ္ဌိဆိုတဲ့ဓမ္မကြီး၅ပါးနဲ့မြင်တာပဲတတိယလည်းထားနေလို့ဝိရိယကလည်းစိုက်နေလို့တမာတမာဒိဋ္ဌိဆိုတဲ့မှန်တဲ့သိတိမှုကလည်းရှိလို့တမာသင်္ကပ္ပဆိုတဲ့အကျံမှန်လည်းရှိလို့သမာဓိတိဆိုရဲအမြင်မှန်ကိုရပါလေ။ဒါဖြစ်ပြတဲ့ချက်မြင်လိုက်တာအလဟတ္တမဟုတ်ပါဘူး။အင်မတန်ကြီးမားပါလေ။အသက်တရားရှင်ရတာတည်းမြတ်တယ်။ကိုအားကိုးအားမှာဒီဒီတလုံးပဲရှိပါလေ။ဘလို့ခက်ခဲနဲ့ပဲတွေ့တွေ့ဘလို့အနေနဲ့ပဲတွေ့တွေ့ဒီဝိပဿနာဉာဏ်ကိုပဲအားကိုးပါ။ဒီတဲ့ရှိတဲ့အားကိုးရမရှိဘူး။ကုထုတကကုထုထဲမှာဒါအကြီးမားဆုံးကုထုပဲ။ဘလုံးဆုံးသောဒုက္ခတွေကိုသိနေနိုင်ပါလေ။ဘာမှတန်တရားမရှိနဲ့။တန်တရားရှင်ဒီတန်တရားကိုအပယ်ချပါလိမ့်မယ်။တဏ္ဍာရီအောင်ကဒီတဏ္ဍာရီကိုမတတ်ခဲ့တဲ့အတွက်အခုတည်းဒီတဏ္ဍာရီကမသိဘူး။ဉာဏ်ကဒီတဏ္ဍာရီနဲ့သက်တလို့ခံနေကြရပြီပါပြီ။ဘာသွင်းစိတ်မှမဝင်စေနဲ့။ရှင်ဒီချက်ချပေါ်တာကိုစူးစူးဆက်ဆက်ကြည့်။ခန္ဓာဖောက်ပြန်ပြစီပြနေတယ်။ကိုယ်လည်းမယမနာတလက်ဆက်ကြည့်ဉာဏ်လေးနဲ့ခေါင်းငိမ့်လိုက်ပြီးနေုံမယ်။အပြက်ကလွယ်နေဘာမှတွေ့ရမရှိဘူး။ဒီညာပေါ်နေဒီညာပြောက်တယ်အခုဖြစ်တယ်အခုပြက်တယ်ဒါပဲရှိတယ်။တဏ္ဍာရီအောင်ဒီအသေးလေးကိုမမြင်ခဲ့တဲ့အတွက်ယောက်ျားမြင်မိန်းမမြင်ငါမြင်သူမြင်ပြီးတော့မှလောဘဒေါသမောဟကြီးဖြစ်ရပါလေ။ကိုယ်အတုပါကြီးကိုငါလုံနေတာ။ဒုက္ခသစ္စာကြီးကိုငါလုံနေတာ။ကိုကမကောင်းတာကြီးကိုငါလုံနေတော့မြေကြီးနဲ့မကြခြင်းလို့တော့မရဘူး။တသိန်းသဘောထားပြီးစောင့်ကြည့်ရမှာ။ခရခန္ဓာငါးပါးခန္ဓာသစ်တွေနဲ့မဆွဲနေတဲ့ဆွဲကိုယ်ပေါ်ပြုတ်ကြနေတယ်။တဏှာနဲ့မဆွဲနဲ့။ဉာဏ်နဲ့စောင့်ကြည့်နေပါလေ။အခုလည်းသီးပညာလေးနဲ့စောင့်ကြည့်နေရမှာ။ခန္ဓာတစ်ပြုတ်ပြုတ်နဲ့ပေါက်ပြန်ပြစီးနေ။ကြားပြီးပြက်တယ်၊ခြေပြီးပြက်တယ်၊လှုပ်ပြီးပြက်တယ်၊တွေးပြီးပြက်တယ်။ဟောလေ။ဝိမိမခံစားပဲနဲ့ဉာဏ်လေးနဲ့ကြည့်နေုံပဲ။ဟောပြက်ပြီးပြက်ပြီးလို့သိနေုံပဲ။ဒါလည်းကြည့်တယ်။ဒါမှမြင်နေတာပဲ။အမှန်မြင်အမှန်သိနေတာပဲ။ဒီဒီတလုံးပဲကိုယ်ကိုယ်နဲ့ယူနေလို့ရှိပါတယ်။ဓာတ်ကြီးကိုလိုမြတ်ကြီးဒီပင်ချိန်နဲ့ကဘာတသိန်းပါဠိဖြည့်ပြီးတော့မှထားရခဲ့တဲ့တရားမူပါ။ဒါမှတန်လျာမရှိနဲ့။ကျူးကျူးဆန်းဆန်းအားထုတ်ပေးပါ။ဒီဉာဏ်ကိုကိုယ်ပိုင်ရဖို့ကြိုးစား။ဖြစ်ပျက်ကိုစိတ်စိတ်မြင်ဖို့ကြိုးစား။ဝိညာဉ်ဆိုင်ပါများလေးလေးအားထုတ်ပါများလေးလေးအပြက်ကိုများများမြင်နေတယ်ဒီခန္ဓာအမှန်တရားကိုပိုင်ပိုင်နိုင်နိုင်သိနေနေလောဘဒေါသမောဟတွေကဖြစ်ခွင့်မရနေတယ်ဒီမေတ္တာသစ္စာဆိုတာနောက်ကတမှုရာသစ္စာတွေကိုဖြစ်ခွင့်မပေးဘဲနဲ့ဆက်ချာဖြစ်ပါတယ်စိတ်ကိုတရားအမြောက်သိတဲ့ဒီစိတ်ကိုလုံမလိုက်တဲ့တကယ်ရှိတာကသဘောလေးတွေပဲရှိပါတယ်ကျန်တာတွေတွေ့နေဆက်ချလက်မခံတဲ့လက်ခံနေတယ်တဏှာဖြစ်လို့မဆုံးဖြစ်နေမယ်တွေးလို့မဆုံးဖြစ်နေမယ်ဆိုရင်ပိဿနမုပ္ပါလဲ့နေပြီသေးသေးလေးပေါ်လာလိုက်နောက်ကတဏှာဥပါဒံကြံလိုက်လိုက်တဏှာစိတ်လေးပေါ်လာလိုက်နောက်ကတဏှာဥပါဒံကြံလိုက်လိုက်ဒါတွေကိုဖြစ်ခုမပေးနဲ့လက်မခံနဲ့ဉာဏ်နဲ့တာချိန်ဖို့ဖြစ်ပါဒါတွေကိုဖြစ်ခုမပေးနဲ့လက်မခံနဲ့ဉာဏ်နဲ့တာချိန်ဖို့ဖြစ်ပါ